생각이잘안나늘 그저 그저 계속 나도장 미래를 떠나면서 내 등에 보면이 반도 이면도 역시 진짜 즐거 아들 내내 속을 이렇게 잡아지 대야모 이거리 그게로 우선님이 대야모와 매우 매디하고 그동안 받아 내로 양이래 young leader and the jambu. The answer be the Kazan, the leader of Konami, and maybe the answer can be Piovi Bal, who's in the Milega, Shantabai. And within it, the need of Sunday Nizan of the Yard, Sita, Sasan B. Menya, to rain. Konaki Pan, Konaki, and the Minya Zagani, but be pure, and I don't feel like they put up all. The long way was in Jolly Time. But in the Yahuan, the long may be bound, no? ဒီရောက်တော့အလုံးကစီစဉ်ပြီးသားဖြစ်နေတယ်ဦးစင်းမဟုတ်ဘဲနဲ့ထွက်သွားလဲမကောင်းဖြစ်နေတယ်ဦးစင်းရဲ့ဆရာဖြစ်တဲ့ကုဒီလာကလည်းပဲအလုံးကိုမိထားပြီးပြီလို့ပြောပါတယ်။ဆာစီစဉ်မှာတရှိပဲနဲ့ကအတန်းဖောရမယ်ဆရာဖြစ်ပါတယ်နော်။ဒါပေမဲ့ဒီနေ့ကဥဒမဘာသာကဘာသာအဲ့လိုမျိုးဟောစီခြင်းတည်းလို့သူရဲ့ရည်ရွယ်ချက်ကလေးကကောင်းပါတယ်။ဒီကင်ကတော့မသိဘူးပေါ့လေဒီကင်ကတော့အနည်းများနေသူပြောပါတော့ဒီမှာလည်းပဲဉာဏ်တော်တော်များရဲ့မိခင်တွေကရောက်ရှိနေကြတယ်လို့လည်းပြောတယ်အဲဒီမိခင်များကလည်းမိခင်တွေနဲ့ဆက်နေတဲ့တရားလေးတခုမိခင်နဲ့သာသမီတန်းမှာဖြစ်တင်ဖြစ်တဲ့စိတ်ဆံရေးလေးတွေအကြောင်းကအဲ့ဒါလေးတွေကနည်းနည်းလေးပြောနေချင်တယ်လို့ဦးစင်းကပြောပါတယ်ပြောတဲ့အခါကျတော့ကုသင်းကိုလွန်ခဲ့တဲ့တလလောက်ကလူသင်းရဲ့အကူကကုသင်းရဲ့အမနဲ့ကုသင်းရဲ့ဒူလေးကြီးကြားထဲမှာဖြစ်ပေါ်နေတဲ့ပြဿနာလေးကိုပြောပြတယ်ပြောပြပြီးတော့မိမနဲ့သားသမီးကြားဖြစ်တဲ့ဖြစ်တတ်တဲ့ဆက်ဆံရေးလေးတွေကိုတရားတော်တော်ဟောပေးနေကလေးတော်စီပို့ပေးပါတဲ့ဒီနေ့အတွင်းဟောပေးပါလေကုသင်းကိုသူလျှောက်ထားခဲ့ဘူးလေကုသင်းလေးလည်းဟောတော့ဟောပေးမယ်လို့ဒီလောက်တော့ပြောထားခဲ့ပါလေအဲ့တော့ဒီအလုံးအမြင်များနေလို့အကြောင်းပြုပြီးတော့ပေါ့နော်ဒီကနေ့သာသမီသာရှိသင့်ရှိတတ်တဲ့မေတ္တာတရားအကြောင်းလူကြီးနဲ့လူငယ်သာရှိသင့်ရှိတတ်တဲ့ဆက်ဆံရေးမေတ္တာတရားထားတဲ့ထားတဲ့မေတ္တာတရားလေးပေါ့နော်ဒါလေးတွေကိုဒီနေ့နဲ့ဖြေခန်းပြီးတော့ယင်းထဲမှာရှိတဲ့အတိုင်းလေးပဲပြောသားမယ်ပေါ့နော်ဒီမှာပြောခြင်းလေးပါပေါ့ဦးစင်းတို့မြတ်တာအာတိတကထာလေးနဲ့ပေါ့နည်းနည်းလေးစာပြီးတော့ဦးစင်းတို့ဖွင့်လိုက်ကြတယ်ပေါ့နော်မြတ်တာနိတာကရောလို့ဒီသမ္မာဝါဒုဒုက္ခံကရောမြတ်တာတိတလာရံတိသုခံဒုက္ခတိကာသသာနောကိတတဝါလိနိခူမိပောလလောကတကဘာသွင်း၌မေတ္တာနိသာကရောမေတ္တာယိလူဖွေးဖြူပဝင်းဝိလာမင်းတိတိဓမ္မာတတဝါတွေအိယစီဘုရှုံးပအစရိကောင်းမွန်စွာဒုက္ခံကရောသူလေဝံတာငါလေဝံမြောက်လုံးစိတ်ဝမ်းလန်းလာယခုချမ်းသာကိုပြုလျက် ဘာသူရန်လေကင်းဝေးပြီလဲမခာရေးရဖို့ရှောပပတရီထွန်ပပပင်ပတိမေတ္တာတိတလရန်တိဟိမေတ္တာဖွေလျာဧတ္တသံမိယံဝါရုတိမေတ္တာဖွေလျာဧတ္တသံမိယံဝါရုတိဘုဒ္ဓိတာဘုံဘုံလန်းထုံလန်းမလသွေတိယကုံတော်ပဇာကဘာယယတိနိညာစွာသတ္တဝါပေါင်းတို့သည်ဒုက္ခံဒုကိုစိတ်ဤကမေယံကွာ၏ဝန္တာတကွချမ်းသာလိုမူကြပါစေကုန်ပတိဒီနေ့ဟောမယ့်တရားတော်လေးကိုမေတ္တာတရားလို့ဒီလိုပဲအမည်ပေးထားတယ်နော်မေတ္တာတရားအကြောင်းပြောပြီးဆိုတဲ့အခါကျတော့အမည်များနေ့ကိုအကြောင်းပြုပြီးမိခင်တွေကိုချီးမြှောက်တော်အားဖြင့်မိခင်နဲ့သာသမီတွေကြားထဲမှာမိဘတွေဘက်ကလည်းသာသမီတွေအပေါ်မှာရှိနေပြီဖြစ်တဲ့မေတ္တာတရားဒီခင်တွေဘက်ကဒီခင်ဖခင်များဘက်ကနေပြီးတော့သာသမီတွေအပေါ်မှာရှိနေပြီဖြစ်တဲ့ယေရှုတရားဓာတွေကတော့ပြောမယ်ဆိုရင်တော့ပြောဖို့ရမကုန်တော့ဘူးပေါ့အဲ့လိုဒီခင်ဖခင်တွေရဲ့ယေရှုတရားတွေကိုပြီးတတ်တဲ့ပုဂ္ဂိုလ်တွေလည်းလောကမှာရှိကြတယ်လို့မိခင်ပါခင်တို့ရဲ့ပြည့်စုံတရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေလည်းပဲလောကမှာအများစွာရှိနေကြတယ်။အဲဒီလိုရှိနေတဲ့အတွက်ကြောင့်လောကမှာမဖြစ်တဲ့ဖြစ်ထိုက်တဲ့မကြတဲ့မကြထိုက်တဲ့အနိစ္စယုံတွေလည်းလောကမှာဖြစ်နေကြတာကိုအလုံးလေးတပည့်တစ်ကောင်တော့အသာကုကံချဖို့ကြပါလိမ့်မယ်နော်။ဒီတော့မိဘတွေရဲ့မေတ္တာနဲ့ပတ်သက်ပြီးတော့မပြောခင်လေးသူတို့မိဘတွေရဲ့ယေရှုကြီးမားဘုံနဲ့မိဘတွေရဲ့ယေရှုတရားကိုပြန်လည်ဆက်နိုင်ခွင့်ဆိုတဲ့တရားဘယ်လိုမျိုးပြန်ပြီးတော့ယေရှုသဗ္ဗာသာယေရှုပြန်ကြည့်နိုင်တယ်လေဒါလေးကတော့မေဆာပြဟောကြားတဲ့တရားတော်ဖြစ်တဲ့အတွက်ဒီတရားလေးကိုဦးစဉ်စတင်ပြီးရှင်းပြပြီးတော့မှဒီပါနဲ့သာသမီသာဆက်ဆံရေးအပိုင်းကိုဆက်လက်ပြီးဟောပေးမယ်လို့ဒီပဲပါတယ်နော်ဦးဇင်းတို့မြတ်စွာဘုရားရှင်တစ်ချိန်ဟန်တော်ကိုဉာဏ်တော်လေးကိုတရားလေးတစ်ခုဟောပေးပါလေမြတ်စွာဘုရားဘယ်လိုဟောတလဲဆိုရင်တန်တရားကြီးရဲ့ရှေ့အဆုံးကိုဉာဏ်ဖြင့်သင်လျောက်ရကြည့်မယ်ဆိုရင်လည်းမတိအမတိနိုင်တဲ့အစရှိတယ်လို့ဆက်ဆံပြဟောခဲ့ပါတယ်။အဲဒီလိုအစမရှိတဲ့ဇန်တရားအစမတင်တဲ့ဇန်တရားကြီးသူစင်းတို့ဦးနဲ့ဦးနဲ့ဒီပါရဲ့လို့မတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်အမိရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ဖရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာလေဆိုရင်ရှာလေတဲ့သဘောမရှိပါဘူး။ဒီကောင်မနမရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာလေဆိုရင်လည်းရှာလေတဲ့သဘောမရှိဘူး။အသံတင်တဲ့တန်တရာခီးမှာမိဘတော်ဆက်ခေဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်တတ်ပါလေ။သာသမီအချင်းနဲ့တော်ဆက်ခေဘူးတဲ့ပုဂ္ဂိုလ်တွေညီမအမအကိုမောင်နှမတို့တဲ့ဆက်သွယ်မှုနဲ့တော်ဆက်ခဲ့တဲ့ပုဂ္ဂိုလ်တွေသာဖြစ်တတ်ပါလေ။ဒီလိုမျက်စောပြန်ဟောပါလေ။ဒီနေ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ရဲ့မိဘအရင်အစာတွေကိုသာလျော်မိမိတို့ရဲ့မိဘအကျုံနဲ့မြင်နိုင်ကြတာကတော့အပြစ်ဆိုစရာမရှိပါဘူးမိမိတို့ကိုချွေးမွေးပြီးတော့ပြုစုချောက်ချောက်လာခဲ့ကြတဲ့မိဘနှစ်ပါးဟာမိမိတို့ရဲ့မိဘကြီးဒီဘဝခဏကြာကြာပြောမယ်ဆိုရင်မှန်တဲ့သဘောရှိပါတယ်အဲ့ဒီလိုမိဘတွေတော်ဆက်ခဲ့ဘူးတဲ့အကြောင်းကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာမြတ်စွာဘုရားကအသက်ဒီဟောတယ်လေဆိုတဲ့အခါမှာစေတယံတို့ ပုဂ္ဂိုလ်တို့ရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆန့်နိုင်တယ်လို့ငါပြောမဟုတ်ပါဘူး။ဒီကမှာဉာဏ်တော်တွေကဒီမြတ်စွာဘုရားကိုပြန်ပြီးတော့ရှောက်ထားကြတယ်မြတ်စွာဘုရား။ဘယ်ပုဂ္ဂိုလ်ကိုဥပမာလဲမြတ်စွာဘုရား။ဒီလိုရှောက်ထားကြတယ်ဆက်ကြတယ်။စေတယံတို့မိခင်ဖခင်လို့ခေါ်တဲ့ပုဂ္ဂိုလ်ဥပါပဲ။ဒီပုဂ္ဂိုလ်ဥရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆန့်နိုင်တယ်လို့ငါပြောမဟုတ်ဘူး။ဒါကြောင့်လေဆိုလို့ရှိရင်ဒီပါရီဆိုတာကသာသမီတွေကိုဆောက်ရှောက်ကြတယ်သူတွေကြီးပြင်းလာအောင်ဆောက်ရှောက်ကြတယ်သူတွေကျွေးမွေးကြတယ်သူတွေဒီလောကကိုစတင်ပြီးတတ်တာတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဒီမြတ်စွာဘုရားကဒီမိကြောင့်ဘူးရဲ့အဲ့လိုလေးပြီးတဲ့ခါမှာမြတ်စွာဘုရားဆက်လက်ပြီးတော့ဒီမိတို့ကအသက်တရားတန်းမှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်ဆိုကြသူအသက်တရားကာလပတ်လုံးပကုန်းတစ်ဖက်မှာအမိကိုဆောင်းပကုန်းတစ်ဖက်မှာအဖကိုဆောင်းပြီးတော့ကျူးစုလုံကျွေးကြမယ်ရေဘူးရေအေးသင့်လျော်ရာပေးပြီးတော့ခြေစုပ်လက်လည်းပြုပြီးနေထိုင်ကြမယ်ရင်းနေပြီးမယ်လူအပ်ချက်တွေကိုဖြည့်ဆည်းပြီးတော့အစ်တရားပတ်လို့ကျူးစုလုံကျွေးပါတော့ညာလေးပဲရှိခဲ့သူတဲ့မိဘနှစ်ပါးရဲ့ကျေးဇူးကိုလည်းကိုယ်စွာဆက်နိုင်တယ်လို့ငါပြောမှာပါဘူးဒီမြတ်စွာဘုရားမိတ်တော်မူတဲ့ဒီထက်လုံးပေါ့လေမြတ်စွာဘုရားကလည်းဆက်မိတယ်။မိမိတို့ကစမ်းနိုင်လို့မဟာပထဝီမြေကြီးကိုအုပ်ချုပ်စိုးပိုင်တဲ့မင်းစည်းပင်ကိုမိဘနှစ်ပါးကိုကြီးမြတ်ထောက်ပံ့ပေးမယ်ဆိုတာသူ။ဒီလိုမင်းစည်းပင်ကိုကြီးမြတ်ထောက်ပံ့ပေးတော်ညာလည်းပဲရှိခဲ့မှုတဲ့မိဘလေးရဲ့ဆေးစုကိုလည်းကူစွာဆက်နိုင်တယ်လို့ငါပြောမှာဘူး။ဒီနေ့ကြံစည်လိုက်တဲ့ဆွေးနွေးပေါ့။လောကမှာလူတိုင်းလူတိုင်းအတန်းတန်းဆုံးနဲ့ချစ်ချင်ဆုံးအမြင့်မားဆုံးသောญาတုဌာနန္တရကိုပြောမြင်ဆိုရင်မင်းကြီးစင်ပါပဲ။ဒီလိုမင်းကြီးစင်ကဲ့သို့သောမင်းကြီးစင်ကိုချင်းမြောက်ဆောက်ပံ့ပြီးတော့ပြီးပါတော့ညာလေးမိဘတို့ရဲ့ရှိခဲ့မှုတဲ့ဒီလူတရားတွေကိုလည်းကူစွာပြန်ပြီးဆက်နေတယ်လို့ငါပြောမှာဘူး။ဒါပါကြောက်လေဆိုရင်မိဘတို့ဆိုတာကမိမိတို့ကိုပြည်ပင်အောင်ဆောက်ရှောက်လာတဲ့ပုဂ္ဂိုလ်တွေကျွေးမွေးလာတဲ့ပုဂ္ဂိုလ်တွေဒီလောကကိုစတင်ပြီးတော့ပြတ်သားတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အကြောင်းကလေးပြန်ကြည့်ကြည့်လိုက်ရင်ဆိုရင်ပေါ့ဒီလောကကိုအသိဉာဏ်တရားနာပြတတ်တဲ့အားလို့စတင်ဉာဏ်ခွင့်ရကြတယ်ဆိုတာကဒီမိဘနှစ်ပါးရဲ့ခြေထောက်ပါဒီလောကကြီးကိုစတင်ပြီးတော့ဉာဏ်ခွင့်ရတယ်ဆိုကြတဲ့ကမိဘတွေကဘလို့ကျေးဇူးပြီးမှနေကြပြီလဲအလုံးတရားကျေးဇူးပြီးမှနေကြပါလေရည်ရွယ်တောင်းကြီးဘုရားကဒီလိုကြီးနေလာတဲ့ဒီဆောက်ဆောင်ခြင်းမူလာခဲ့တဲ့ပြည့်စုံတရားတွေကိုဆက်လက်ပြီးကြောက်ရမယ်ဆိုလို့ဒီမှာကြီးပါတဲ့ပြည့်စုံတရားတွေကအဲ့လိုကြီးပါတဲ့ပြည့်စုံတရားတွေကိုညီညွတ်ဆောင်နဲ့ပြန်လည်ပြီးတော့ချီးမြှောက်ဆောက်ပံ့ပြီးတော့ခြေစုဆက်ပါတော်များလေးခြေစုဆက်နိုင်တဲ့သဘောရှိဘူးအဲ့လိုမြတ်စွာဘုရားမိတော်မူရဲ့အခါကျတော့ရဟန်းတော်တွေကမြတ်စွာဘုရားကိုပြန်လည်ပြီးမိချောက်ကြပါတယ်မြတ်စွာဘုရားဒီကဲ့သို့သောနေ့ရက်နဲ့မိဘတို့ရဲ့ကျေးဇူးတရားတွေကိုဉာဏ်လင်ဆက်ဖို့လည်းဖြစ်နိုင်ဘူးဆိုရင်ဘယ်လိုနည်းလမ်းနဲ့ကျေးဇူးဆက်မယ်ဆိုရင်မိဘတို့ရဲ့ကျေးဇူးကိုဆက်နိုင်ပါမယ်ဒီလိုကြံပြီးတော့မေးချောက်ကြတဲ့ခံကြတော့မြတ်စွာဘုရားကနေပြီးတော့ချက်သားဉာဏ်တို့ဒီချက်သားဉာဏ်တို့သိတယ်ဆိုရင်တော့ငါပြောချင်ဤတော်မူနေမိဘတို့ရဲ့ရှိခဲ့မှုတဲ့ကျေးဇူးတရားကိုဉာဏ်လင်ဆက်ခြင်းတွေဆိုရင်တော့ပြန်လေပြီးတော့ဆက်နေတဲ့ဒီနန်းကြီးရှိတယ်။လောကမှာမိဘတချို့ရှိကြတယ်။တရားတရားမရှိသေးတဲ့မိဘတွေမှာတရားတရားနဲ့ပြီးတော့လူမျိုးတွေကအချင်းချင်းဆက်ဆံပေးတယ်။ဝန်တိုချင်းမစ္စရိယရှိကုန်တဲ့မိဘတွေကိုဝန်တိုချင်းမစ္စရိယကင်းတော့အောင်လူမျိုးတွေကအကျိုးသာဒီနန်းမျိုးပေးမယ်။ချင်းမြောက်ပေးမယ်ဆက်ဆံပေးမယ်။ပညာမရှိတဲ့မိဘတွေကိုပညာနဲ့ပြည့်စုံအောင်လူမျိုးတွေကချင်းမြောက်ဆက်ဆံပေးမယ်ဆိုရင်တော့ရှိခဲ့လို့တဲ့မိဘတွေကကျေးဇူးကိုဆန့်နေပါလေမြတ်စွာဘုရားကနေပြီးတော့တိလိုလိုမေးမြန်းလာတဲ့ရဟန်းတော်တွေကိုကျန်လေးဒီလိုမျိုးပါလေယောဂမှာသတ္တတရားသတ္တတဏ္ဍဆိုမြတ်စွာဘုရားဟောထားတာရှိပါတယ်သတ္တတရားကိုဥစ္စာလို့ခေါ်ပါလေသတ္တတရားမရှိတော့တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်ဖြစ်ပါသေးတယ် မိမိရဲ့ជីវ័តချမ်းသာနေတဲ့ជីវ័តချမ်းသာမှုတွေကိုတကယ်ကိုကြီးမားတဲ့အကျိုးစီးပွားတွေကိုဖြစ်ထွန်းလာအောင်လုပ်နိုင်တဲ့အရေးချင်းစုမှမဖြစ်သွားတယ်။ဒါကြောင့်လေတဏ္ဍာတရားမရှိဘူး။တဏ္ဍာတရားမရှိတဲ့ပုဂ္ဂိုလ်ကံကံဤအကျိုးတရားကိုလည်းယုံကြည်မှုမရှိဘူး။တရားတရားသံဃာကြီးဟူသောယတနာသုံးဆန်ပုံမှန်လေးပဲယုံကြည်မှုမရှိဘူး။ဒါသလို့ရှိရင်တရားကိုသိကတဲ့တရားကိုနာယူခြင်းသံဃာတော်တွေကိုသိကပြီးတော့တရားစကားမြင်မြင်ချင်းဆိုတာသူ့မှာမရှိနိုင်ဘူး။ဒါကခံခံရင်အကျိုးကိုမယုံကြည်တဲ့အတွက်ကြောင့်ဒီဒါနမှုဆိုတဲ့အရာကိုလည်းဒီလိုဖြစ်တော့မှာမဟုတ်ဘူး။သူ့ဘဝဟာပြစ်သူကံကာလအဖြစ်ဤစဉ်ဥစ္စာတွေနဲ့ဤစုံနေတော်ညာလေးပဲ။သတ္တတရားကြီးဟူသောဥစ္စာကချုပ်ရင်းနေတဲ့အတွက်ကြောင့်သူဟာသူ့ရဲ့ပြစ်သူကံဆန်းတာတွေကိုအချီးနှီးအကျိုးမဲ့ဖြစ်အောင်လို့လောကောင်းနေတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့လောကကြီးကနေချက်ခွာသွားနေတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးနော်ဖြစ်နေတယ်နော်ဒါကြောင့်မို့တရားတရားမရှိသေးတဲ့ပုဂ္ဂိုလ်တွေကိုတရားတရားနဲ့ပြည့်စုံတော့အောင်သာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကကြိုးစားပြီးတော့လမ်းညွှန်ဤနာပေးဖို့တူတယ်သံဃာရဲ့ရှိခဲ့တဲ့ကျေးဇူးကိုပြန်လည်ဆက်တဲ့အမိပေါ့အလုံးစုံသိတော်မူတဲ့ဘုရားရှင်ကဲ့သို့သောဘုရောကောင်းကြီးပေါ်ထွန်းလာတဲ့အတွက်ကြောင့်သိနိုင်တဲ့နိလန်းပါလောကလူသားတွေပြန်လည်ကျေးဇူးဆက်နေတဲ့နိလန်းတွေဟာမိမိတို့ရဲ့မိဘတွေကိုပြန်လည်ပြီးတော့ကျေးဇူးဆက်တယ်လို့ပြောနိုင်ကြပြီလေမိဘတွေဘက်ကလည်းနှလုံးသွင်းမမှန်ဘူးဆိုလို့ရှိရင်ဥစ္စာပစ္စည်းတွေနဲ့ပြည့်စုံအောင်ချီးမြှောက်ဆောက်ဖန့်ပေးခြင်းဒီပင်လည်းသူတို့ရဲ့လောဘဒေါသမောဟတွေကိုပို့ပြီးတော့တိုးပွားလာအောင်လုပ်ပြီးတာနဲ့သူတော်နိုင်တဲ့အတွက်ဒီပစ္စည်းဥစ္စာကာမဝတ္ထုပစ္စည်းအစုစုတွေမှာစေတားဆက်မဲ့နေတဲ့စိတ်တွေတိုးပွားဖြစ်နေဆိုရင်ဒီလိုစိတ်ကြောင့်သူတို့ဟာကောင်းရာသူ့ကြီးကိုရောက်နေကြတာမဟုတ်ပါဘူး။ဒါကြောင့်ဒီလိုမျိုးဥစ္စာပစ္စည်းတွေကိုကြီးမြတ်ထောက်ခံပြီးတဲ့နောက်မှာသရတရားနဲ့ပြည့်စုံအောင်မိမိတို့ကဆက်လက်ပြီးတော့ဂျူကန်ကြမယ်ဆိုရင်တော့မိဘတွေကပြည့်စုံဖို့တစ်ဖက်တစ်ပိုင်းအားဖြင့်ဆက်နိုင်တဲ့သဘောတရားကြီးရရှိလာမှာဖြစ်တယ်နော်။ဒီနေ့ကမှဝန်တိုခြင်းမိစရိယာရှိနေကြတယ်။ဒီကန်ဆံကျဲလို့တဲ့အဖြစ်အပျက်မရှိဘူး။ဒီပြည့်ဥစ္စာတွေတေဝချမ်းသာနေတော့ညာလေးပဲသရတရားကလည်းကောင်းပါနေတယ်။ဝန်တိုခြင်းမိစရိယာတရားတွေကလည်းရှိနေကြတယ်ဆိုရင်မိဘတွေကပြည့်စုံဥစ္စာတွေဟာတဲ့မိမိတို့ရှာဖွေပြီးတော့ပြုစုပြောင်းထောင်ပေးထားတဲ့ထောက်ပံ့ပေးထားတဲ့ဥစ္စာချင်းစည်းတွေဟာသူတို့နဲ့တဘာတင်ဆောင်ကြမှာမဟုတ်ဘူး။ဒါဆိုရင်သူတို့ရဲ့ဘဝရရှိခြင်းဟာအချင်းဤတော်ရရှိခြင်းကဲ့သို့ဖြစ်သွားနိုင်တဲ့အတွက်ဝန်တိုခြင်းမစ္စရိယရှိကုန်တဲ့မိဘတွေကဝန်တိုခြင်းမစ္စရိယခင်းအောင်မိမိတို့ကချင်းရောက်ထောက်ပံ့နိလန်းတွေပေးပြီးကြိုးစားပေးကြဖို့ဆိုရင်ဒါမျက်စောချခြင်းပေးတဲ့နိလန်းတွေကိုဖြစ်သွားတယ်။နောက်တစ်ခုပညာကင်းနေတဲ့မိဘတွေလောကမှာရှိကြတယ်။ပညာကင်းနေဆိုတဲ့အပိုင်းမှာကလောကပညာကိုပြောခြင်းမဟုတ်ပါဘူး။လောကပညာမှာမိဘတွေကသာသမီတွေတက်ပိုပြီးတာလုံနေတဲ့မိဘတွေနဲ့ရှိတတ်ပါရဲ့။သာသမီအောက်ကိုနေကြနေတဲ့ပညာရည်သင်ရှိတဲ့လောကပညာတွေရှိတဲ့မိဘတွေလည်းလောကမှာရှိနေကြတယ်။လက်ဆောင်ပြရှင်သူလိုနဲ့ပညာဆိုတာကဝိပဿနာပညာမဲ့ပညာကိုဆိုခြင်းတာဖြစ်ပါတယ်။အဲ့လိုဝိပဿနာပညာနဲ့ပညာကိုဘယ်လိုထုံတမ်းတဲ့မြတ်စွာဘုရားရှင်ကမိဘတွေကိုသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကပြန်လည်ပြီးတော့ရှင်းပြဖေးခြင်းတည်းမိမိတို့ဒီရခဲ့တဲ့ဒီဘဝလေးကိုရထားကြပြီရခဲ့တဲ့ဒီဘဝလေးကိုရထားတဲ့အချိန်လေးမှာရခဲ့တဲ့သီလသမာဓိပညာရှင်းစဉ်ဆိုတဲ့ရှင်းစဉ်၃ရက်အချိန်မြတ်တွေကမိမိတို့ကလက်သိဆန့်ကျင်တဲ့အချိန်ချင်အကျိုးကိုအားထုတ်နိုင်လို့ဝိပဿနာတွေအဆုံးပါမညာပူညာတို့ကပေါ်လာခဲ့ပြီးတော့သတိကရတ္တဒီပံဆိုတဲ့ငိမ့်တဲ့ဆန်းတော်ကြီးကိုမျက်မှောက်ပြုနေတဲ့ဘဝကိုရရှိသွားကြပြီ။အဲ့ဒီခါတော့မိဘတို့ကမိမိတို့ထိုးထင်းပြီးသိထားတဲ့တရားတော်ကိုပြန်လည်ပြီးတော့မျှဝေခြင်းနဲ့ထိုက်တွန်းတဲ့အန်တီနဲ့မိတဲ့ပါကေဘုလောကမှာရှိတဲ့တရားတွေအလုံးဟာအနိစ္စသဘောသာမှန်တယ်၊ဒုက္ခသဘောသာမှန်တယ်၊အနတ္တတရားတွေကြီးတာဖြစ်တယ်ဒီတရားတွေပေါ်မှာသေတာတက်မဲ့နေတဲ့စိတ်ကြီးကြောင့်ဒီတရားတွေကိုသင်္ကတတရားလို့ခေါ်တဲ့ပြုပြင်စီရင်မှုကြောင့်ဖြစ်ပေါ်နေတဲ့ဒီတရားတွေပေါ်မှာသေတာတက်မဲ့နေတဲ့စိတ်နဲ့ဒီကံဤအချိန်မှာဒ ဒီလိုစိတ်တွေကအကျိုးပေးခဲ့ရင်တော့ဤပါဒီဒုက္ခရောက်ကြတယ်နော်။ဒါကြောင့်အနိစ္စဒုက္ခအနတ္တတရားစင်စစ်အေကံဖြစ်နေတဲ့ဒီတရားတွေအပေါ်မှာဝိပဿနာပညာနဲ့ပညာတွေဖြစ်ပေါ်လာအောင်ဤပါဒီကိုကြိုးစားကြပါ။ဒီကသမာဓိပညာသိက္ခာကိုမိမိဖြစ်နေတဲ့သူတို့ကိုဖြစ်ဖြစ်အောင်ဤပါဒီကစိတ်တွန်းပြီးတော့ခေယုံပြီးတော့ကြိုးစားကြမယ်ဆိုရင်ဘယ်လိုကြိုးစားလိုက်တဲ့အတွက်ကြောင့်သူတို့ရဲ့ပါရမီအားလုံးကဒီလာဒီကိုဖြည့်ခြင်းကြမယ်သမာဓိဒီကိုထူထောင်ကြမယ်သမာဓိဒီကိုထူထောင်ဒီပုံမှာရပ်တည်ပြီးတော့ယုတ်ဒီနံဒီကိုသိမ့်ပြီးမယ်ကြောင်းတရားအကျိုးတရားတွေကိုသိမ့်ပြီးတော့ဒီယုတ်နံကြောင်းကျိုးတရားတွေအပေါ်မှာနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်သင်ပြီးတော့သင်္ကေတဝိပဿနာရှုနိုင်လို့ပါရမီအားလျော်သာဝိပဿနာဉာဏ်တွေရဲ့အဆုံးမှာဉာဏ်ကိုဉာဏ်ဆိုက်ခဲ့တယ်ဆိုရင်ဒါဆိုရင်တော့မိမိတို့ဟာမိဘတို့မိမိတို့အပေါ်မှာရှိပြီးဖြစ်တဲ့ဒေဇုတရားတွေကိုဆက်ပြီးဖြစ်လာရင်ဒီလိုနည်းနဲ့ဒေဇုဆက်ချင်းကိုသာလည်းဒေဇုဆက်နိုင်တဲ့နည်းလို့ပြောတာဖြစ်နေတော်မူပါတယ်ကစားသမားတို့နိလန်တွေကတော့တန်မြာခီးမှာရှင်လေကြောင်းနဲ့တန်မြာခီးမှာမြုပ်ကြောင်းမျောကြောင်းလမ်းတွေကဖြစ်နေတဲ့အတွက်ဒီလိုနိလန်တွေကတော့မြတ်စွာဘုရားရှင်ချီးမွမ်းတဲ့နိလန်တွေဟုတ်ကြပါဘူးဒါကြီးနဲ့ကြံသိလိုက်တဲ့အခါကျတော့လောကရှိတဲ့မိဘနှစ်ပါးပုဂ္ဂိုလ်တွေကနေတဲ့သာသမီတွေကိုလောကထဲမှာပျော်မွေ့နေတာကိုပဲကြည့်ချင်ကြတယ်ဉာဏ်ကြတယ်မိမိတို့ကိုလည်းဥဒ္ဓပစ္စည်းတွေနဲ့ချင်းကြောင့်ထောက်ခံတာကိုပဲမိတို့ကလည်းလိုချင်ကြတယ်ဉာဏ်ကြတယ်ဒါဆိုလို့ရှိရင်မိမိတို့ရဲ့အဲ့ဒီလိုမျိုးအယူဆမြင်တွေဟာဖြစ်တဲ့ဖြစ်တဲ့အမြင်တွေဖုံးမှုဆိုတာမြတ်စွာဘုရားရှင်ပေးတဲ့ပေးတဲ့နေ့တော့တန်းကြည့်လို့မိမိတို့ရဲ့သာသမီတွေတရားစခန်းဝင်ကြပြီဒီလချင်းဝင်ကြပြီဟန်ကြီးကျူစာပြီဒါဆိုလို့ရှိရင်မိမိတို့ရဲ့သာသမီတွေရဲ့လုပ်ငန်းတွေဟာအင်မတန်မြင့်မြတ်နေတဲ့လုပ်ငန်းတွေပဲလက်ဆောင်ဘုရားရှင်ချီးမွမ်းတော်မူတဲ့ဘုရားသခင်တော်အရိယာတော်ကောင်းကြီးချီးမွမ်းတဲ့လမ်းကြောင်းကိုဖန်သားတော်သာသမီတော်တွေလိုက်တော်ကြပြီဒီလိုနားလည်လို့ဆိုရင်တခါမိဘတို့ရဲ့ယေရှုရှင်ယုံတရားကြီးမားတာလောကနိလန်မျိုးစုံနဲ့ကျေးဇူးဆက်တော်ညာလေကျေးဇူးမပြေနိုင်ဘူးတရားတရားမရှိသေးတဲ့ပုဂ္ဂိုလ်တွေတရားတရားပြည့်စုံအောင်ဝန်တိုခြင်းမေတ္တရာရှိကုန်တဲ့မိဘတွေဝန်တိုခြင်းမေတ္တရာကျင့်အောင်ဝိပဿနာပညာနဲ့ပညာတွေမရှိသေးတဲ့မိဘတွေကိုဝိပဿနာပညာနဲ့ပညာတွေရှိအောင်မိမိတို့ကချင်းချင်းထောက်ခံညာညာနေပေးပြီးတော့ကြိုးစားပေးမယ်ဆိုရင်သူတို့ကလည်းလိုက်လံလုပ်ကြလို့ကျိုးစားကြလို့ဒီလိုမျိုးပုံညာစိတ်သွားတဲ့အခါမှာမိသားစုရှိခဲ့ဘူးတဲ့ကျေးဇူးတွေကိုဆက်နေတယ်လို့သက်သာပြရှင်အဲ့တော်ဘုခေတ်တဲ့စကားကိုပြန်လည်ပြလိုက်တယ်ဆိုရင်ဒီနေ့ဉာဏ်နာပိတာအကြောင်းသူတော်ကောင်းတွေအားလုံးဟာဒီဘဝမှာဥစဉ်ရဲ့မိခင်ကြီးမဟုတ်ကြတော့များလေးတဲ့ဥစဉ်နဲ့ဒီဘဝတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေကဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့သမီးတွေလည်းဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့အမေတွေလည်းတိကျကူကြမယ်ဥစဉ်ရဲ့အမတွေဥစဉ်ရဲ့မောင်တွေစတဲ့သင်လေခဲ့တဲ့ဇေလာလာတဲ့တံပြားခီးမှာတော်ဆက်ဖြစ်မှုတဲ့ပုဂ္ဂိုလ်တွေသာဖြစ်ချက်ပါလိမ့်မယ်ဒီနေ့ဥစဉ်တို့ဥစဉ်ဥဒ္ဓမဘာလာတို့စတဲ့ဉာဏ်တော်ဉာဏ်စွာလေးပဲဒီမှာတရားအထုတ်ခြင်းတဲ့သူကိုအားထုတ်မိကြတဲ့ဉာဏ်ဘဝတွေသူတို့ကိုအကြောင်းပြုပြီးတရားအားထုတ်ဖို့လာကြတဲ့မိဘတွေလည်းရှိနေကြတယ်တရားလာအားမထုတ်သေးတဲ့မိဘတွေလည်းရှိနေကြတယ်သာသမီတွေဘက်ကလည်းမိဘတွေရဲ့ရှိခဲ့မှုတဲ့ကျေးဇူးကိုအလုံးစုံပြည့်တော်မူတဲ့ဘုရားရှင်ပေးတဲ့နိလန်းနဲ့မြတ်စွာဘုရားရှင်ပေးတော်မူတဲ့အတွက်တော့ပြည်လာရတဲ့ကျေးဇူးသက်ကြီးနဲ့ကျေးဇူးသက်ခွင့်ကိုပေးချဖို့တော့မကောင်းဘူးနော်ကောင်းတယ်သာသမီတွေကကျေးဇူးသက်ခြင်းပါလေတရားလာပြီးအာထုကြပါလို့တိုက်တွန်းတဲ့အခါမှာမလာဘူးဆိုတာသာပြောတာလေဒါတို့ကိုကျေးဇူးမဆက်ကြပါနဲ့လို့ပြောရမယ်မသိဘူးလားတူတယ်ဒါဆိုလို့ရှိရင်တော့သာသမီတွေကတရားအားထုတ်ဖို့ခေါ်တယ်ဆိုရင်မိမိတို့သာသမီများကကျေးဇူးသက်ခွင့်ကိုတောင်းတာလည်းမတူဘူးလားဒါဆိုရင်တော့မိမိတို့ကဘာလုပ်ရမလဲသာသမီတွေရဲ့ကျေးဇူးသိတတ်ဖို့ဆိုမိမိတို့ကဘာလုပ်ရမလဲကျန်တဲ့ပြီးတုံ့ပြန်တော့အားချက်ဘဝနဲ့တာနဲ့တော့လာဖို့မကောင်းဘူးလားကောင်းတယ်ဒါပေမဲ့မလာကြဘူးဆိုရင်တော့ဒါဟာမြတ်စွာဘုရားရှင်ပြောတဲ့နိလန်အပေါ်မှာလိုက်နာရှင်းဆုံးတယ်ပုဂ္ဂိုလ်တွေပြောနေမှာနော်ကြောင်နေဘူးလောကထဲမှာသင်လည်ပြီးတော့လောကထဲမှာနိမ့်ပြုတ်ရင်လောကထဲမှာမျောနေဖို့ရသွားနေတဲ့မီးလန်းကြီးတာဖြစ်တာပါနော်ဒါဆိုလို့ရှိရင်အဲ့လိုမီးလန်းမျိုးတွေဖြစ်ရအောင်ဒါသမီးများကယေရှုဆက်ခွင့်ကိုတောင်းကြတဲ့အခါမှာဒီနေ့ဥဒ္ဓမာဘာလာဘယ်တော့ဖြစ်တဲ့ ဒါကမှကြီးလေးပဲတကယ်လို့ဒီမှာဘာလာကလည်းတကယ်လို့ပေါ့လေတရားလာအတုကိုပြောခဲ့တယ်ဆိုရင်တော့အလျှောက်သာလာခဲ့ပြီတော့နော်ဒါဆိုရင်တော့သာသမီရဲ့သင်ရှိနေတဲ့ဒီစုတရားကိုစက္ခင့်ကိုပေးတာဖြစ်ပါလေအဲ့လိုမှမဟုတ်ဘူးဆိုရင်တော့ရှိခဲ့မှုတဲ့ဒီစုတရားကိုစက္ခင့်မပေးပါနဲ့လို့ပြောတာနဲ့အတူတူဖြစ်နေတယ်နော်ဒီဟုတ်ပြီဒါဆိုလို့ရှိရင်ဘယ်လိုကျေကျေချာမလဲဆိုတာသာသမီဒေသကလည်းပြီးဖို့လိုတယ်။ကျေကျေစက်ခွင့်တို့မိဘတွေဘက်ကလည်းဘယ်လိုပြေးရမလဲဆိုတာလည်းဒီလောက်ဆိုရင်တော့ပြီးပါပြီလို့ဥပဒေယူထားတယ်နော်။ဒါကတော့လောကကလည်းပြီးတော့လွတ်မြောက်ပြီးအမြင့်မားဆုံးသောကျေကျေချာမျိုးကိုဆင်းမြတ်စွာဘုရားရှင်ဟောတာတွေဆရာတော်နဲ့ခြေခံပြီးတော့ပြောလိုက်တာဖြစ်ပါတယ်။နောက်တစ်ပိုင်းကတော့လောကကလည်းလွန်မြောက်အောင်ကျင့်ကြံကြိုးကုပ်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့လောကထဲမှာမြန်စွာရှိကြပါဘူး။ဒီပါအားလုံးကလည်းလွန်မြောက်သွားတယ်ဆိုမပြောနိုင်တော့များလေပဲကျင့်ကြံကြိုးကုပ်အားထုတ်ကြတော့ပြောတယ်။အဲ့တော့လောကထဲမှာသင်္နေနေတဲ့ဒီပါနဲ့သာသမီလူကြီးနဲ့လူငယ်သားတွေဟာရှိတဲ့ရှိထိုက်တဲ့နားလည်ခွင့်လေးကိုရှိလာဖို့ဆိုတာကမိဘတွေရဲ့မေတ္တာတရားကိုလည်းသာမီးများကနားလည်ဖို့ပြောတယ်။မိဘဒီဘက်ကနေထားတဲ့မေတ္တာဟာလည်းပုံစံချတဲ့မေတ္တာတရားရှိဖို့ချစ်ဖို့လိုပါတယ်။မိဘဆိုတဲ့နေရာကနေနေတဲ့ပုဂ္ဂိုလ်များဟာလောကကြီးကိုစတင်ကြတာပြီးလိုက်ပြီးဆိုကလေးကကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာကတော့သာမီးများဘက်ကလက်ခံထားပြီးသားဖြစ်ဖို့ပြောတယ်တို့ကြောင့်များလေးလက်ညံပူညံအဖြစ်အပျက်မဆိုင်သေးတဲ့ပုဂ္ဂိုလ်မှန်မှန်များဟာလောဘဒေါသမောဟအိတ်တံမိစရိယမာနတရားတွေဟာနေထိုင်နေကြတဲ့ပုဂ္ဂိုလ်များသာဖြစ်တဲ့အတွက်ဒီလီသာရဲ့ထိုးနေချက်ကိုခံထားရတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်မိဘတွေကလည်းငါတို့ရဲ့သာသမီတွေဟာဒီလီသာကျန်းလန်းနေရှိနေတယ်သဘောတူချက်ပေါ့သာသမီဒီဘက်ကလည်းမိဘဒီဟာလည်းကြည်လီသာဇန်းလန်းနဲ့ရှိနေတဲ့ပုဂ္ဂိုလ်ကြီးပဲလို့သဘောပေါက်ဖို့ပြောတယ်။ဘာရွေးတဲ့နေအရှင်ပြောမယ်။လောကမှာပုဂ္ဂိုလ်တယောက်ကိုချိုးနှိမ်ပြီးတော့ပြောမယ်ဆိုရင်မိဘကသာသမီကိုပဲပြောပြမယ်။အကူဖြစ်တဲ့သူကညီဖြစ်တဲ့ပုဂ္ဂိုလ်ကိုပဲပြောပြောလက်ခံနိုင်တယ်လို့ယန္တာပြတဲ့ရှင်ပါလား။ဒုမလက်ခံပါဘူးနော်။ကြံမှုမိဘဒီဘက်ကလည်းပဲဒါတို့မိဘပဲဆိုပြီးတော့မိမိတို့ရဲ့မေတ္တာတရားကိုပုံစံပြောင်းသွားစေနိုင်တဲ့အပြုမှုဆက်ဆံမှုမျိုးတွေကမပြုဖြစ်ဖို့ဆိုတယ်ဒါမိဘဆိုတော့ဒီပိုင်းတန်တဲ့လူကြီးများကလည်းမိမိတို့ရဲ့လက်အောက်မှာရှိနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ရဲ့မေတ္တာကိုပုံပေါ်ပေးနိုင်တဲ့သကလုံးရင်းချေတတ်တဲ့အကောင်းဆုံးမျိုးတော့ဖြစ်ဖို့ဆိုတယ်မိမိတို့ကမေတ္တာတရားကိုပေါ်ကျူးပေးနိုင်တဲ့သကလုံးအတုံးတုံးကိုရွေးချယ်ခြင်းမရှိဘူးဆိုလို့ရှိရင်မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကသာသမီတွေရဲ့အကျိုးကိုဘယ်လိုမှမဆောင်နိုင်ကြပါဘူး။လူကြီးနေရာမှာရှိနေတဲ့ပုဂ္ဂိုလ်တွေဆရာနေရာမှာရပ်တည်နေတဲ့ပုဂ္ဂိုလ်တွေကလည်းမိဘတွေကမိမိတို့နေရာကမိမိတို့နဲ့သက်ဆိုင်နေတဲ့လူငယ်တွေရဲ့အကျိုးကျေးဇူးကိုရှိအောင်ဘယ်လိုမှမဆောင်နိုင်ကြပါဘူး။လူကြီးများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းတနည်းမိဘများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းသာသမီဘဝကကြီးလင်းလာခဲ့ကြတဲ့ပုဂ္ဂိုလ်တွေပါလူကြီးဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းလူငယ်ဘဝကနေဆက်တန်းပြီးတော့ဆက်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလေ။ဤသင်္ကမိမိတို့တောင်းတခဲ့မှုတွေဆန္ဒကလေးတွေလူကြီးတွေမိဘတွေဘယ်လိုမျိုးပြုစုပြုထောင်ကြမလဲဘယ်လိုပြောဆိုပြုမူကြမလဲငါတို့ကိုဘယ်လိုမျိုးပညာတွေပေးကြလဲဆိုရင်သိကောင်းပါပဲဒီထဲမှာဆန္ဒကိုစီရှိခဲ့လို့မျိုးလို့အချင်းချင်းကြည့်ရတယ်။ရေစင်ကသုံးနာခဲ့ပြီးရေစင်ကငန့်နေခဲ့ကြတယ်။ဒီလိုမြစ်တာတရားမျိုးကိုမိမိတို့ကြီးလာတဲ့အခါကျတော့ကြီးတဲ့ဘဝကိုရောက်တဲ့အခါမှာမိမိတို့လူကြီးနေရာမှာနေနေတဲ့အချိန်မှာလူငယ်တွေကလည်းအဲ့ဒီလိုပဲတောင်းတနေကြလိမ့်မယ်။မမေ့တာဆိုတာဥပဒေပြန်ပြီးပြည့်ပြည့်ပါနော်။ဒီသင်္ကမိမိတို့ကတော့ကြုံတွေ့ခဲ့ကြရပြီ။ဒါပေမဲ့ပြီးလာတဲ့အခါကျတော့မိမိတို့အဲ့ဒါကိုနင့်ကျင်လိုက်ကြတယ်။ဒါဖြစ်တယ်။လူကြီးဆိုတဲ့နေရာကလူကြီးဆိုတဲ့ပုံစံနဲ့လည်းမိတို့ဆက်လက်ပြီးတော့နေထိုင်ဖြစ်သွားကြတယ်ဆိုရင်မိမိတို့ရဲ့အတုံးတွေကိုမိမိတို့ကရွေးချယ်လို့မပြုဘူးဆိုလို့ရှိရင် မိဘများကလည်းဒါသမီးတွေပေါ်မှာအကျိုးဆောင်လိုပါရဲ့နဲ့အကျိုးဆောင်တယ်နဲ့သဘောတရားတွေဖြစ်လာတယ်ဒါကဦးဇင်းဘုရားကတကယ်ကိုကြုံတွေ့ခဲ့ပြီးတဲ့အရာမျိုးတွေကိုပြောတယ်ဒီဇင်းရန်သူခင်ကဆရာဘုရားနဲ့ဘုရားကိုယက်ပြီးဆက်ရတယ်အဲ့ဒီအချိန်မှာလောကမှာလူမိုက်လို့နာမည်သက်ခံထားရတဲ့အမည်တွေကိုသူကညာပေးခဲ့ရဘူး။ပုဂ္ဂိုလ်ရင်းအတွက်အတော်တန်ရှိတယ်လို့ပြောရင်ကြပါမယ်။အားလုံးဟာပြည်နယ်တဲ့အမည်ကြီးတွေ။ဒါပေမဲ့လောကမှာပြောနေကြတာကသတိတတ်ထားတာကဒီပုဂ္ဂိုလ်ကလူမိုက်တယ်လို့ဒီလိုသတိတတ်ထားတယ်။ဒါပေမဲ့ဦးဇင်းတို့ကတကယ်သုံးသပ်ကြည့်လိုက်တော့ဦးဇင်းရဲ့သတိတွေနဲ့ဖြစ်တယ်။ဦးဇင်းရဲ့အနေကြီးလာတဲ့အခါမှာဒါနဲ့တောင်းတူဟာဒီဥစဉ်ခွင့်ပြီးပါ။အားဖြင့်လို့လေသူတို့ရဲ့စိတ်ကလေးတွေကိုဥစဉ်ကသုံးသပ်ခြင်းလေ။သူတို့စိတ်ထဲမှာဘာတွေဖြစ်နေလဲဥစဉ်သိခြင်း။တကယ်အေးချာကိုလေ့လာကြည့်လိုက်တဲ့အခါမှာမိဘတွေသူတို့ကိုအုတ်ချုပ်ခဲ့တဲ့ပုံစံ၊ပညာပေးခဲ့တဲ့ပုံစံတွေပုံစံမကျဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့တွေဟာပုံစံမှားသွားကြတယ်သူတို့ရင်သေးကဖြစ်ခင်တဲ့အရာတွေကိုအလုံးစင်လူရှုထားပြီးတော့မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကငါတို့ဟာမိဘပဲဆိုပြီးတော့မိမိတို့ဖြစ်ခင်တဲ့ဖြစ်ခဲ့တဲ့ပုံစံကိုဒါဖြစ်အောင်ကိုပြုဖြစ်ကြတယ်။ဒါပေမဲ့ပြန်ကုတ်ကိုပြန်ပြီးမြေကြီးနေရပါလား။သူတို့ဘာကကုတ်ကိုသူဖြစ်ခဲ့တဲ့ပုံစံနဲ့ဖြစ်အောင်လုပ်ခိုင်းတယ်ဖြစ်နေခိုင်းတယ်ဆိုရင်ဖြစ်နေတော့မလား။မဖြစ်ဘူး။မိမိကလည်းသူတစ်ပါးကိုမိမိဖြစ်စေခြင်းနဲ့ပုံစံနဲ့ဖြစ်အောင်လုပ်ခြင်းနဲ့ဆန္ဒတက်ပြီးတဲ့ပေါ်လာကြတယ်ဆိုရင်အဲ့လိုဆန္ဒမျိုးဟာဖြစ်တဲ့ဖြစ်တဲ့ဆန္ဒလို့ခေါ်နေတော့မလားမခေါ်နိုင်ဘူးမိမိတို့လည်းသူတစ်ပါးရဲ့ဖြစ်ဆန္ဒသဘောထားနဲ့လေ့ကျင့်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးသူတစ်ပါးတည်းကလည်းဒီလိုပဲဖြစ်နေတယ်မိမိတို့ကသဘောပေါက်ဖို့လိုတယ်အဲ့တော့သာသမီတွေကလည်းအဲ့တော့ဘာဖြစ်သွားလဲအဲ့ဒီငငယ်လေးတွေမိဘတွေကနေပြီးတော့သူတို့ဖြစ်စေတဲ့ပုံစံကိုရှေ့ရှုကြည့်တော့ပြောတဲ့အခါကျတော့မိဘတွေကသာသမီတွေကဖြစ်တဲ့ဖြစ်တဲ့အတိုင်းသာဆိုသူတို့သတိနဲ့ချက်သွားကြတယ်သာသမီတွေကဖြစ်နိုင်တဲ့ရည်ချင်းကိုလေ့လာတယ်မို့မပြုတ်မိတဲ့အခြေအနေကမိမိဖြစ်စေခြင်းနဲ့ပုံစံကိုသာရအောင်လို့မိမိတို့ကပြောဆိုလုပ်ကြတဲ့အခါကျတော့သောင်းကြီးတွေကမဖြစ်ပါလေဆိုတာမိမိတို့ကမလုပ်နိုင်တဲ့အခါကျတော့မိဘကလည်းကြောက်တဲ့အခါကျတော့မိဘအရှိန်မှာလည်းကုတ်ကုတ်ကုတ်ကုတ်နဲ့နေလိုက်ကြတယ်။ဒါနဲ့အပြင်ကျတော့လွတ်ကျန်တယ်လို့လိမ့်ကြတယ်။အဲ့လိုလွတ်ကျတဲ့အတွက်တော့ငဆုံးမဖြစ်သွားနဲ့။ဆုံးမလို့နေရတဲ့ပုဂ္ဂိုလ်တွေလောကမှာလူမိုက်ဆိုပြီးတော့လည်းတတ်နေကြတယ်။ဒါနဲ့အဲ့ဒီကံတော်ဦးစင်းကနေတို့ရဲ့ဖြစ်ခြင်းနဲ့ပုံစံလေးတွေကိုပြန်လေပြီးတော့သဘာဝတည်းကဓမ္မနိလန်းတည်းကဉာဏ်ဉာဏ်ဖြည့်စည်ပြလိုက်တဲ့အခါမှာသူတို့စိတ်ကဉာဏ်ဉာဏ်ခံတန်းလာတယ်။ဉာဏ်ဉာဏ်ခံတန်းလာပြီးတော့မိဘကြီးတွေကသူတို့ဘက်ကမေတ္တာကတကယ်ကိုရှိပြီးသားဒါနဲ့သူတို့ဘက်ကမေတ္တာကိုပေါ်ပြူဖို့ရန်အတွက်မဆွမ်းနိုင်ချင်းကြတဲ့အတွက်ဒီလိုဖြစ်ရတာပါသူဒီဥစဉ်ကကြီးသူတို့ကပြန်နေပြီ။ချောင်းပြပေးလိုက်တဲ့အဲ့တောင်မိဘကြီးကပြန်နေပြီးအစဉ်ပြေပါတဲ့လူများကိုတော့တွေ့ခဲ့ရဘူးပါနော်။အကြောင်းဘုရားဥစဉ်တို့မိဘတွေဒါမိဘတွေဆန္ဒတက်မှာရပ်ပြီးနေတဲ့ပုဂ္ဂိုလ်များလူကြီးဆိုတဲ့နေရာမှာရှိနေတဲ့ပုဂ္ဂိုလ်များမိမိတို့အောက်မှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့မိမိတို့ဘက်ကနေပြီးတော့မိမိတို့ဖြစ်စေခြင်းနဲ့ပုံစံလေးတွေဟာမိမိရဲ့မေတ္တာတရားကိုပုံပေါ်ပေးနိုင်တဲ့အသုံးတို့မျိုးတွေဖြစ်နေလို့အရေးကြီးပါတယ်ဘယ်သူမှသိနေတာကိုမသိကြဘူးလို့ဘုမနှိမ့်ချပြီးတော့ဆိုတာလည်းမသိကြဘူး။ရှင်မွန်ချင်းဆိုတာလူတွေကလက်ခံနေကြတာ။ရှင်မွန်ချင်းဆိုတဲ့အရာကိုပြုသင်ပြုထည့်တဲ့အခါကျရင်လည်းပြုပြီးတော့မိမိတို့ဘက်ကနေပြီးတော့တစ်ဖက်သူရဲ့ရေသူရဲ့ဖြစ်ဖြစ်ပြည်သူရဲ့ဖြစ်ဖြစ်ရေသူရဲ့ဖြစ်ဖြစ်အားလုံးကစိတ်နှလုံးကိုထိခိုက်သွားတယ်လေအတုံးတုံးမျိုးတွေကိုမျိုးကမပြောချင်သေးနဲ့။မတိကနိုင်တဲ့အတုံးတုံးလေးတွေနဲ့ပြန်ဆိုးပြီးတော့ဒီဥဒ္ဓေအကျိုးဆောင်သွားကြလို့ဆိုပြီးတော့ပို့ပြီးတော့ကောင်းပါတယ်။ပြီးတော့မေတ္တာတရားဆိုတဲ့အပိုင်းကိုဥစဉ်ကောင်းကြီးတက်ပြီးပြောနေတော့အခုဒီပိုင်းလေးပြောကြတဲ့အပိုင်းမှာဒါကတကယ်ဖြစ်နေတဲ့ဖြစ်ရပြည့်တယ်လို့ဥစဉ်ကပေါ်အောင်ပြောရတယ်ပေါ့။တ တရားဓမ္မလမ်းကြောင်းနဲ့အတူတူနဲ့ပြန်ပြီးဖြစ်ပြီးနော်ဦးဇင်းတို့မိပါပြီဆိုတာကဉာဏ်လို့ဆိုတရားမိပါနဲ့လက်ခံထားပြီးတော့ဒီထိုင်ကြတဲ့ပုဂ္ဂိုလ်တွေပါမိပါပြီဆိုတာကသာသမီတိပုံမှန်မေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့တရားနဲ့ရှင်ပြီးတော့မိပါဆိုတဲ့သန္တန်ဒရာကိုလက်တည်ပြီးညာကတည်းကဓမ္မစုတရား၄ပါးကသူ့မှာသင်္ချာရှိနေကြတယ်။ဒါကြောင့်လည်းမြတ်စွာဘုရားရှင်ကဇမားရီနဲ့ဒီထိုင်နေရတယ်လို့ပြောတယ်။မိပါတွေနဲ့ဒီထိုင်ရခြင်းကိုဖြစ်တယ်လေ။မိပါတွေဟာသာသမီတွေပေါ်မှာမေတ္တာများစွာကြီးတယ်မိဘတွေဟာသာသမီတွေအပေါ်မှာကရုဏာတရားလွန်သွားကြီးတယ်မိဘတွေဟာသာသမီတွေအပေါ်မှာမုဒိတာတရားလဲလွန်သွားကြီးတာပဲမေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေလွန်သွားကြီးတာဘယ်လိုလဲလိုအပ်လာတဲ့အခါကျလို့ရှိရင်သုတေခါထားရတော့တယ်ဆိုတဲ့သုတေခါထားကြတဲ့ပုဂ္ဂိုလ်များမိဘများဖြစ်ကြတော့တယ်ဒါကြောင့်မို့ဇမားကြီးတွေနဲ့လူတဲ့မိဘတွေနဲ့မိမိတို့ကစတင်ပြီးတော့နေထိုင်ကြရတယ်ဒီလိုမျိုးဆိုတာပြောဘူးနော်အဲ့တော့မေတ္တာတရားဆိုတာကဘာလဲမိဘများကမိမိတို့ရဲ့သားသမီးပေါ်မှာကောင်းစေခြင်းနဲ့တိုးတက်စေခြင်းနဲ့ဆိုတာကတော့အမှန်ပဲကောင်းစေခြင်းနဲ့တိုးတက်စေခြင်းနဲ့ကြီးပွားနေစေခြင်းတဲ့ဆိုတာကိုမေတ္တာလို့အဓိပ္ပာယ်ပြင်ထားတယ်အကျိုးလိုလားတဲ့စိတ်ကိုမေတ္တာလို့ခေါ်တယ်အကျိုးမဲ့မဖြစ်အောင်ဆောက်ရှောက်ပေးတာဆိုလည်းမေတ္တာလို့ခေါ်တယ်ပေးဆက်ခြင်းကိုလည်းမေတ္တာလို့ခေါ်တယ်။နားလည်းပေးခြင်းကိုလည်းမေတ္တာလို့ခေါ်တယ်။ဒါဆိုရင်တိုးတက်စေခြင်းနဲ့ကြီးပွားစေခြင်းနဲ့အောင်မြင်စေခြင်းနဲ့ဆိုတဲ့သန္ဓေတစ်ခုတည်းကိုထားရင်ပါလေ။မိမိထားတဲ့အတိုင်းဖြစ်နိုင်ဖို့ဆိုတာကတော့အဖြစ်လို့လေ။မိမိတိုးတက်စေခြင်းနဲ့ပုံစံကမိမိသားသမီးများမိမိရဲ့အောက်မှာရှိနေတဲ့လူငယ်များဘယ်မှာရှိနေတဲ့အရေးချင်းဟုတ်မဟုတ်ဆိုတာကတော့သုံးသပ်ဖို့ပြောတယ်။မိမိတို့ဖြစ်စေခြင်းနဲ့ပုံစံကိုမိမိတို့ဖြစ်အောင်လုပ်တဲ့အတွက်သာသမီများနဲ့ဆက်ကျင်ပေးဖြစ်သွားကြတယ်ဆိုတာကမိမိတို့ဘက်မှာရှိနေတဲ့မေတ္တာတရားကသာသမီများဖြစ်နိုင်တဲ့အရေးအချင်းကိုလက်လျူရှုပြီးတော့မိမိတို့ဖြစ်စေခြင်းနဲ့မေတ္တာတရားကိုအဓိကထားပြီးတော့ပြုမိကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါတော့မေတ္တာတရားဟာအာမေတ္တာရှင်ကိုကြောက်ခဲ့တယ်ဆိုတာ။သာသမီတွေမှာဘယ်လိုရည်ချင်းရှိတယ်လဲဆိုတာ။လူငယ်တွေမှာဘယ်လိုရည်ချင်းရှိနေလဲဆိုတာ။မိမိရဲ့ညီငယ်ညီမငယ်လေးတွေမှာဘယ်လိုရည်ချင်းရှိနေသလဲဆိုတာကိုမိမိတို့ကနားလည်နိုင်အောင်တော့စူးစမ်းဖို့ပြောတယ်။ဒီနေ့ဟိုယူရီယာတိုင်းပြည်မှာနေခဲ့တဲ့အချိန်တုန်းကယူရီယာဘာသာသွားတယ်တဲ့အချိန်တုန်းကသူတို့မှာဘက်ဆုံပညာရေးစနစ်ကိုမပြုချပါဘူး။ပုဂ္ဂိုလ်တယောက်ဟာဘက်ဆုံးဘလို့မှမတော်နိုင်ဘူးလို့သူတို့ပြောခဲ့ပါတယ်။ဒီလိုတို့တန်းပြီမှာဘက်ဆုံးပညာရေးစနစ်ကိုဆန့်မှတ်ပြီးကောင်းတဲ့ခေါ်နေတဲ့အချိန်ဥစဉ်အဲ့ဒီကိုရောက်သွားတာပဲ။တကယ်သူတို့ရဲ့အဆုံးအမပြဒီဥစဉ်ကိုရှင်းပြတဲ့အခါမှာဥစဉ်လက်ခံသွားတယ်။ပုဂ္ဂိုလ်တယောက်ဟာတဏှာမှာတစ်ခုကိုကောင်းကောင်းမွန်မွန်ဆန်းသက်သက်နဲ့လုပ်တယ်။အရာရာမှာတုန်တက်ဖို့ဆိုတာကတော့မဖြစ်နိုင်ပါဘူး။အရာရာမှာစွမ်းကျင်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်ကအရာရာမှာမိမိကဖြစ်စေခြင်းနဲ့ပုံစံနဲ့တိုးတက်အောင်မိမိကလုပ်ဖို့ကြီးပွားအောင်အောင်မြင်အောင်လုပ်ဖို့ဆိုတာကတော့မဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်တူတယ်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်နေတယ်ပုဂ္ဂိုလ်များစွာရဲ့အကျိုးကိုဆောင်ခြင်းပါတယ်ဆိုတဲ့ပုဂ္ဂိုလ်တိုင်းပါတယ်ဒါဒီအကျိုးဆောင်နေတဲ့နေရာကမိမိနဲ့ပုဂ္ဂိုလ်များအားလုံးပေါ့မိဘဖြစ်နေလူကြီးတွေဖြစ်နေဉာဏ်ကြီးဖြစ်နေသီလရှင်တွေဖြစ်နေအကူရင်းချင်းနဲ့အနာရီချင်းသူတစ်ပါးရဲ့အကျိုးကိုဆောင်ခွင့်ရတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်။အဲ့တော့မိမိတို့ရဲ့အကျိုးဆောင်မှုဟာမိမိတို့ဆောင်လို့တဲ့မေတ္တာစေတနာအတိုင်းအကျိုးဖြစ်ဆုံးစေခြင်းလေဆိုရင်မိမိတို့အကျိုးဆောင်ခြင်းကိုလက်ခံတဲ့မိမိတို့ပေးတဲ့အကျိုးဆောင်မှုကိုလက်ခံတဲ့ပုဂ္ဂိုလ်တွေရဲ့အရင်ချင်းကိုအမေ့ဖို့ပြောတာနော်။အဲ့ဒါလေးကနားလည်အောင်ကြိုးစားမယ်။သူတို့ရဲ့အားနည်းတဲ့အာသာဇက်တွေကိုမိမိတို့ကသိအောင်ကြိုးစားလို့ဆိုရင်အာသာဇက်တွေကိုထောက်ပံ့ပေးလိုက်ပြီးသူတို့ကိုတိုးတက်သွားအောင်ပုံမြင်သွားအောင်ကြီးဝါသွားအောင်လုပ်ပြီးနိုင်လိုက်မှာဖြစ်တယ်။သူတို့ရဲ့အားနည်းချက်တွေကိုမိမိတို့ကမသိသေးနဲ့အဲ့ဒီအားနည်းချက်တွေကသူတို့ရဲ့ကြီးဝါကြိုးတက်မှုဆိုတဲ့အရာကို မဖြစ်နိုင်အောင်ကိုချေလည်နိုင်နေတဲ့အတွက်အဲ့ဒီဟာလေးကိုမိမိကဖြစ်စီချင်းလေးဆိုရင်တော့သူတို့မှာတိုးတက်နိုင်တဲ့သဘောဝါကြီးဖြစ်လာမှာပေါ့ဒါကြောင့်မို့မေတ္တာဆိုတဲ့တရားဟာနားလည်ပြီးခြင်းဆိုတဲ့တရားနဲ့ချမ်းသာထားပြီးတော့အကျိုးဆောင်ဖို့လိုတယ်မေတ္တာဟာခွင့်လွှတ်ခြင်းလို့ပြောနေလို့ရတယ်မိမိအနေနဲ့သူတစ်ပါးရဲ့အကျိုးကိုဆောင်တယ်မေတ္တာပြားရှင်တို့ရဲ့ထုံးကိုယ်တော်မပြည့်စုံပါဘူး။မေတ္တာပြားရှင်အကျိုးဆောင်တော့မယ်ဆိုရင်တရားရဲ့ဉာဏ်တော်နဲ့ဒီနေ့မိုးသောတဲ့အချိန်မှာလောကကိုကြည့်နေပြီ။ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမေတ္တာပြားရှင်ကကယ်တင်ပါသလားဆိုရင်အားလုံးပြည့်တဲ့အတိုင်းပဲကယ်တင်ပါမှာဟုတ်ဘူး။မိမိရဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့လက်ခံရှိတဲ့အခန္ဓာကောင်းမြတ်ဖြစ်တဲ့သာသမီပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကမေတ္တာပြားရှင်အကျိုးဆောင်တာဖြစ်တာ။ယေသံပြားရှင်ကျဲ့သူတို့အလုံးစုံပြီးတော်မူတဲ့သူတစ်ပါးရဲ့ဖြစ်ကိုလည်းသိနိုင်တဲ့သူတစ်ပါးရဲ့ဥစ္စာတရားကိုတော့သိနိုင်တဲ့ဖြားရှင်ဒီတော်တော်မှအားလုံးရဲ့အကျိုးကိုဆောင်ဖို့ရန်အတွက်မကြိုးစားဘူးဆိုလို့ရှိရင်မိမိတို့ဘက်ကနေပြီးတော့အားလုံးရဲ့အကျိုးကိုဖြစ်အောင်ဆောင်ဖို့ဆိုတာကတော့သိနေတယ်။ပြီးတော့သူတို့မှရှိနေတဲ့အရေးချင်းကိုမိမိတို့ကမသုံးသပ်ဘဲနဲ့အကျိုးဆောင်တယ်ဆိုရင်လည်းဒါလည်းဖြစ်နေတယ်။ဆရာရှင်တော်တော်မှမိမိဟောမယ့်တရားကိုနားနိုင်တဲ့ဉာဏ်ရှိရလားလို့သူးသန်းတယ်သုံးသပ်တယ်။ဉာဏ်နဲ့ကြည့်တယ်ဆိုရင်မိမိတို့ကဘယ်လိုဉာဏ်မျိုးမရှိတဲ့အတွက်သူတို့ဟာဖြစ်နိုင်တဲ့အနေအထားရှိပါရဲ့လားလို့ဒါလေးတော့သုံးသပ်ဖို့လိုတယ်။အဲ့လိုသုံးသပ်ပြီးတော့သူတို့ဖြစ်နိုင်တဲ့အရာကိုထောက်ပံ့ပေးခြင်းကိုတော့မေတ္တာလို့ခေါ်တယ်။သူဖြစ်နေတာလည်းသူ့ကိုအကောင်းဆုံးဖြစ်အောင်လုပ်ပေးတာကိုမေတ္တာလို့ခေါ်ပါဘူး။သူကျိုးမဲ့မဖြစ်အောင်မိမိကဆောင်ရှောက်ပေးတာကိုလည်းမေတ္တာနဲ့ခေါ်တာလို့သူကျိုးမဲ့ဖြစ်သွားတယ်ဆိုတာကသူမဆွမ်းနိုင်တဲ့အရာတစ်ခုကိုသူကနေသွားပြီးတော့အတင်းကာရောလုတ်ခိုင်းနေဆိုရင်သူဖြစ်နေသွားတာပေါ့နော်ဒါဆိုရင်ကိုယ့်ရဲ့အကျိုးဆောင်မှုကသူ့ဆီရောက်သွားလားရောက်သွားရင်ကိုယ့်ဘက်ကလည်းဒေါသမဖြစ်ဘူးလားဒါဆိုရင်ကိုယ့်ဘက်ကအပြီးမှလည်းမဟုတ်ဘူးလားဖြစ်တယ်ဒါကြောင့်မို့ပြန်ကြည့်လေဆိုလို့ရှိရင်မိမိတို့ကပေးတတ်ဖို့လိုတယ်ပေးတတ်မှမေတ္တာဖြစ်ပါတယ်နော်အဲ့တော့မပင်းတတ်ဘူးဆိုရင်မိမိတို့ကအကျိုးဆောင်ခြင်းဆိုညာလေအကျိုးနဲ့ဖြစ်လာရတာ။ဒါအကျိုးဆောင်တာကိုလက်မခံရနေရဲဆိုပြီးတော့မိမိတို့ကဝန်နေပြီးဒေါသတွေကနေဖြစ်ဆင်းဆက်သွားတယ်ဆိုရင်ဒါဆိုရင်မိမိတို့ဟာအကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလုပ်နေရကနေပြီးတော့အကုသိုလ်တရားကိုလုပ်မိရတာမဖြစ်သွားဘူးနော်။ဖြစ်သွားတယ်။ဒါကြောင့်မို့မေတ္တာတရားဆိုတာတကယ်ကြတော့တော်တိမ်မိပါလေ။နောက်တစ်ခုမေတ္တာဆိုတဲ့အရာကပြည့်စုံခြင်းနဲ့ရယူခြင်းမဟုတ်ဘူး။တဘောကမိမိကနေပြီးတော့ပုဂ္ဂိုလ်တယောက်ရဲ့အကျိုးကိုဆောင်လို့တဲ့ဒီပုဂ္ဂိုလ်မှာဖြစ်နိုင်တဲ့အရေးချင်းကိုမိမိကသိပြီးတော့ခံမှန်းပြီးတော့ရှင်းရှင်းပြီးတော့အကျိုးဆောင်လိုက်တယ်။တခါကျရင်လည်းကအဲ့လိုရှင်းရှင်းပါလင်းတယ်။တစ်ဖက်သူရဲ့အရေးချင်းကိုရှင်းရှင်းနိုင်တဲ့ဆန်းဟန်းကအားနေတော့သူ့ဘက်ကဖြစ်နိုင်တဲ့အရေးချင်းမဟုတ်တဲ့အကျိုးဆောင်လို့တခုကိုကိုကနေလုပ်မိလိုက်တယ်။သူဘက်ကလက်မခံနိုင်သေးတဲ့အရာတခုကိုကနေပြီးသူ့ကိုပေးမိလိုက်တယ်။အဲ့ဒီခါမှာသူ့ဘက်ကစန့်တင်လာရင်ဒေါသမထွက်ကြဘူးနော်။ငါပေးတဲ့မေတ္တာငါပေးတဲ့အကူအညီကိုမြည်ရတော့လားဆိုပြီးဒီလိုဖြစ်တယ်။အဲ့လိုမျိုးဖြစ်တယ်။အဲ့ဒါကိုမေတ္တာလို့ခေါ်လို့အဲ့ဒါမဖြစ်တာလေ။မိမိအကျိုးဆောင်တဲ့အရာကိုတစ်ဖက်ကလက်ခံတာကိုလည်းလူတင်နေလို့ပြောတာ။ဒါဆိုရင်အတုံးနဲ့အချင်းပြန်ပြီးညှော်နေတယ်မပြောနိုင်ဘူးနော်။ပြောနေတယ်မေတ္တာစရာကပြည့်စုံခြင်းတော့တကယ်ရည်ရည်ချင်းမဟုတ်ဘူးနော်သူတို့ရဲ့အကျိုးကိုဆောင်လိုက်မယ်တကယ်လို့သူတို့ဘက်ကလက်ခံနိုင်တဲ့အတိုင်းအတာမရှိသေးဘူးဆိုရင်ဘာလို့လဲဟောသူ့ဘက်ကလည်းငါပေးတဲ့အကူအညီကိုရယူလက်ခံနိုင်ဖို့ရန်အတွက်သူ့မှာအစင်တဲ့နေဖြစ်သေးဘူးဒါမြတ်စွာဘုရားရှင်ရဲ့အထုံးမြတ်စွာဘုရားရှင်ရဲ့ပုဂ္ဂိုလ်တယောက်ကိုပြည်တင်တော့မယ်ဒီပုဂ္ဂိုလ်အနေနဲ့ဒီချိန်မှာဒီလောက်ပဲလက်ထင်ခံနိုင်သေးတယ်ဆိုရင်ဒီလောက်ပဲလို့ပြောဘူးလားလာပဲကြိုးရင်ဒီတက်ပုံရင်းသက်သာအာမထုတ်ပါဘူးအင်ဒရီရင်းတက်လာမယ့်အချိန်ကိုစောက်ပြီးသူ့နဲ့ထိုက်တန်တဲ့အရာလေးကိုနောက်တစ်ချိန်ကျမှပြောတယ်။ဘာပြောတဲ့အရာကိုမိရကောင်းလားဆိုတဲ့သာပြချင်းတက်ကရင်ဒီမှုမျိုးရှိပါလို့နော်။သက်သာပြချင်းကတော့ကြည့်လိုက်တာကင်းနေတဲ့အတိုင်းကဘာမှမဖြစ်ဘူး။ဒါပြမိမိတို့ဘက်ကလည်းပဲကြည့်နေတာမကင်းသေးပြီလေမိမိတို့ကဉာဏ်နဲ့ရှင်ပြီးတော့မိမိပေးတဲ့မိမိရဲ့အကူအညီမိမိရဲ့မေတ္တာကိုတစ်ဖက်ကနေပြီးတော့တကယ်လို့လက်မခံနိုင်သေးဘူးဆိုတော့ငါရဲ့အကူအညီကိုသူဟာလက်ခံနိုင်သေးတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဆိုပြီးတော့မိမိတို့ကြာရှိတာကိုဆက်ပြီးလုံနေလို့တော့ပြောနေတယ် အဲ့ဒီပုံစံကိုမုံလီသားရဲ့အစ်တန်လေးလို့ဖြစ်တယ်လို့အဲ့လိုမျိုးမုံလီသားရဲ့မိမိတို့ဟာမိမိရဲ့ဘေးကင်းတဲ့အစ်ဒီတစ်ဖက်ကလက်ခံရင်းဆိုတဲ့ပြုံပြန်မှုတစ်ခုကိုအနေကုန်လိုချင်နေတဲ့ပုံစံလေးနောက်တစ်မျိုးမိမိကသူ့အကျိုးကိုဆောင်လိုက်ပြီးသူ့ဘက်ကလည်းမိမိကိုပြန်လည်ပြီးပြုံပြန်မှုတစ်ခုခုအကျိုးဆောင်မှုတစ်ခုခုပြန်လည်ပြီးတော့မျှော်လင့်နေတဲ့ပုံစံဒီထဲမှာသာသာတမ်းဖြစ်တယ်။ဒါဆိုမိမိတို့ရဲ့မြင့်တာဟာဘေးယူသဘောမျိုးဖြစ်နေတဲ့မြင့်တာဖြစ်နေတဲ့အတိတ်ကဒါဟာပုံစံမှန်တဲ့မြင့်တာလို့တော့ဆိုနေရောနော်ဒါကမိခင်ကြီးဘက်ကလည်းသာသမီဒီပေါ်မှာထားတဲ့အတိုင်းကြတော့သူတို့ဘက်ကအပေးကြီးတယ်မဟုတ်ဘူးနော်ဟုတ်တယ်နော်သူတို့ဘဝတခြားတော့ပြီးလာကြတယ်သူတို့ရဲ့မြတ်တာတွေကတင်းဆိုအင်မတန်ကြီးညိုဖို့မကောင်းဘူးဘယ်ကောင်းလဲမိမိတို့မျိုးစင်ဆောင်ချင်းဘဝကလေးကနေမိမိတို့အပေါ်မှာပြန်လည်ပြီးတုံ့ပြန်မှုဘာမှမပြည့်နိုင်ခဲ့တဲ့အင်မတန်မှနုငယ်နေတဲ့ဟိုးငြိမ်ရည်နေတဲ့အချိန်လေးကနေစတာလူတို့တွေတိုက်ကြည့်ပြီးတော့ဒီမိုးတွေကျိုးပြီးတော့အဆက်အလက်ကြာပြည့်စုံတဲ့ကြီးလာကြတဲ့မိဘတွေရဲ့မြေတံအင်္ဂရန်ကြီးမားတဲ့မြေတံလေးပါမိဘတို့ရဲ့မြေတံကြည့်သူတွေတခြားသောပုဂ္ဂိုလ်များပုံမှာမြေတံထားနေဖို့ပြောတယ်အဲ့လိုထားနေအောင်လေ့ကျင့်ဖို့ပြောတယ်မိမိအကျိုးမျိုးကိုဆောင်ကျင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ဆိုပေါ့ဒါကြောင့်မိဘတွေရဲ့မြေတံမိဘတွေရဲ့မြေတံနဲ့ဒူနေတဲ့မြေတံဆိုတာအပင်းသဘောမျိုးနဲ့သက်ဆိုင်နေတဲ့မြေတံမျိုးပေါ့အချိန်မှအသက်ကြီးလာပြီးသူတို့ဘက်ကတော့ပြင်းပြင်းနဲ့မတွေ့နိုင်ဘူးဆိုတာကတော့မိဘတွေဘက်မှာပျော်လင်းချက်လေးကတော့ရှိတယ်ဆိုတော့များလည်းပဲမပေးလာရင်သူတို့ကပြောနေဘာမှမပြောရဘူးဒီလိုပဲမိမိတို့ဘက်ကလည်းအကျိုးဆောင်နေပြီတပည့်သူကလည်းနားလည်ပြီးဖြစ်စီနားမည်ပြီးဖြစ်စီပြင်းပြင်းဖြစ်စီမတွေ့နိုင်ဘူးဖြစ်စီမိမိရဲ့အကျိုးဆောင်မှုဆိုကြီးကြီးဒီလိုဖြစ်စီဖြစ်စီမကြီးကြီးဒီဖြစ်စီပေါ့မိမိတို့ဘက်ကကုသိုလ်ဟာကုသိုလ်ပဲဖြစ်ပါလေကုသိုလ်ပြုအားကတော့အကုသိုလ်ဘက်ကိုပြောင်းလဲပြီးတော့ယူလိုက်တဲ့ပုံစံမျိုးမဖြစ်အောင်မိမိတို့ကိုမိမိတို့ဆောက်ရှောက်တတ်တာတော့မေတ္တာဆိုတဲ့တရားကိုမိမိတို့ကလက်တွေ့ကျတာလေတကယ်ကိုပြုနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်လိမ့်မယ်နော်ကဲဟုတ်ပြီမေတ္တာထားကြပြီဒီမှာမေတ္တာကံတရားနေဘယ်လိုပွားလဲဆိုတာကတော့လက်တွေ့ဖြစ်နေတဲ့ပုဂ္ဂိုလ်ကြီးအတိတ်အတွက်ကြောင့်ပေါ့လက်တွေ့ဘိုင်းနဲ့ပတ်သက်ပြီးကိုယ်တိုင်တင့်တယ်ဉာဏ်ထားတဲ့အခါအတိတ်မှာဖြစ်ခဲ့တဲ့ကိုယ်တိုင်ဒီဘိုင်းကိုတော့ကျေတွင်ဘာမှမပြောနေပါဘူးနော်။လောကနေထိုင်တဲ့အခါမှာမေတ္တာနဲ့တတ်တဲ့ပြည့်စင်ပြီးထိုင်တဲ့အပိုင်းကြီးကပုံပြီးတော့ဒီရှင်ကအရေးကြီးနေတယ်လို့ကျွန်တော်ပြောပါတယ်အဲဒါလောကနေထိုင်တဲ့အခါမှာသာပင်ထားတဲ့မေတ္တာကိုသိချင်းဖြစ်ပါဘူး။ဟုတ်ပြီမေတ္တာသာပဲ။အကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလောကန်ရတဲ့ပုဂ္ဂိုလ်ကမေတ္တာတရားကိုဒီပဲထားနေလို့တော့မရဘူး။ပုဂ္ဂိုလ်တရားဟာမိမိရဲ့အကျိုးဆောင်မှုကိုလက်တင်ခံရတဲ့ခံတယ်လက်တင်ခံနေတဲ့အမှုရှိတယ်။အဲ့တော့ပုဂ္ဂိုလ်တယောက်ကမိမိရဲ့အကျိုးဆောင်မှုကိုလက်တင်မခံဘူးဆိုတဲ့ခံစားလေးတွေဒီပုဂ္ဂိုလ်ကမိမိရဲ့စေတနာတရားကိုနားမလည်ဘူးအဲ့ခါမှာမနည်းတော့ဖြစ်နေတော့ဘူး။ဒါကမိမိရဲ့တပည့်ကိုတန်ဖိုးရှိတဲ့အကျိုးဆောင်မှုတစ်ခုကိုတန်ဖိုးရှိပါလေလို့မသိနိုင်သေးတဲ့ပုဂ္ဂိုလ်တွေတယောက်သာဖြစ်နေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကမိမိတို့ဘက်ကသနာတက်ပါကရုဏာသာဒီပုဂ္ဂိုလ်ကမိမိရဲ့အကျိုးဆောင်မှုကိုမသိသေးတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့မိမိတို့ဘက်ကလည်းကရုဏာတရားကိုထမ်းကျင်ပြီးပါပြီ။သာသမီဘုရားမေတ္တာထားကြတယ်။သာသမီဒီဘက်ကလည်းမိမိတို့ကိုတကယ်လို့များမလျော်ကန်တဲ့အပြစ်မှုတွေနဲ့တုံ့ပြန်ပြီးပြောဆိုပြုမူကြတဲ့အခါမှာမိဘတွေကတော့ကရုဏာတရားတွေများကသာသမီဒီဘက်မှာဖြစ်ချင်တဲ့ကိစ္စတွေမိမိတို့ကလည်းလောကကြီးမှာအကျိုးဆောင်တရားတွေပုဂ္ဂိုလ်ကြီးချင့်ကြတဲ့အတွက်ကြောင့်ကရုဏာတရားကိုလက်ခံထားကြလို့လည်းလို့မိမိတို့နဲ့မိစ္ဆာတွေရဲ့ပုဂ္ဂိုလ်ကြီးဝင်ပြည့်တဲ့အခါဆက်ရင်မိမိတို့ကသူတို့ကိုပင်ချကြည့်ကြွေးဖို့အကျိုးဆောင်တာပါလေ။သူတို့ဘဝကြီးတွေမှာမိစ္ဆာတွေကြတဲ့အတွက်ကြောင့်သူတို့ဘဝကြီးတွေကိုမေတ္တာချပြီးနှင့်တယ်လို့မိမိတို့ကအဲ့လိုစိတ်ကြံလေးကိုရှိဖို့လိုတယ်။မိစ္ဆာတွေရဲ့ပုဂ္ဂိုလ်ကြီးကိုဦးဇင်းတို့ကပြောရအောင်ကရုဏာချပြီးတော့ပြင်မှပြီးလို့လိုတယ်။ဒီနေ့တည်းဒီလိုမဟုတ်ဘူးချိုးတဲ့ပုံစံမျိုးတော့လည်းလို့လုပ်တယ်နော်။ဘာဆိုရင်လောကမှာဒီထိုင်တဲ့အခါမှာမေတ္တာတရားတစ်ခုနဲ့ထားလို့ဖြစ်ဘူး။ကရုဏာတရားလည်းထားတတ်တာကမိမိတို့ရဲ့လက်မျက်နေတဲ့ပုဂ္ဂိုလ်တွေမိမိတို့ရဲ့လက်မျက်နေတဲ့အကျိုးဆောင်မှုတွေကိုလက်မခံနိုင်တဲ့အသိဉာဏ်နဲ့နေနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ကဒေါသထွက်ရမယ်အစားအသိဉာဏ်ဆန္ဒနာဝင်မယ်ဆိုရင်ပေါ့ကရုဏာတရားသာဖွားဖြစ်မှာဖြစ်တာ။အဲ့လိုကရုဏာတရားလေးနဲ့သူတို့ကိုကြည့်နိုင်လိုက်မယ်ဆိုရင်ဒေါသဖြစ်ဖို့တဲ့ဟောသူတို့ဟာစိတ်ကြည်နာကြအကောင်းကြီးတတ်တော်ပါလိမ့်မလားဆွေပုံစံလေးမိမိတို့ဖြစ်နေတာဖြစ်နေကြတယ်နော်ကဲ ဟုတ်ပြီလောကမှာသတိနဲ့လိကျတဲ့ပုဂ္ဂိုလ်ဒီပေါ်မှာကရုဏာထားရတာကတော့သိပြီပဲသတိနဲ့လိကျနေတဲ့ပုဂ္ဂိုလ်လိကျနေတော့မိမိတို့ကကရုဏာထားနေတယ်ဒါပေမဲ့အဲ့ဒီလိကျနေတဲ့ပုဂ္ဂိုလ်ကမိမိတဲ့မြင်မှန်းသွားပြီဆိုရင်ဗာတရားတွေကလည်းဘူးကြီးတာမပွားနိုင်ဘူးတော့ဖြစ်ပါလေအိဗာလေးစရိယာစကားတွေဝင်လာတယ်ဒါဆိုရင်ကရုဏာတရားဟာမိမိတဲ့လိကျနေတဲ့အချိန်မှာထားနိုင်တယ်ညာလည်းမြင်မှန်းသွားတဲ့အခါမှာသုံးသံမကြောင်းသွားဘူးနော်အဲ့လိုကြောင်းသွားတဲ့စိတ်တက်ကြီးတွေမိမိတို့ရဲ့စိတ်ရုပ်နဲ့တန်းတဲ့အချိန်မှာပေါ်လာပြီးဆိုလို့ရှိရင်အသိကြည့်ဖို့ကောင်းပါလားကောင်းဘူးတကယ်လို့ခွင့်ပြုလိုက်တယ်မိမိတို့ကမိမိတို့ရဲ့အကျိုးကိုဆောင်တဲ့ပုဂ္ဂိုလ်ကိုဟုတ်တော့တယ်နည်းမိမိတို့ရဲ့အကျိုးမဲ့ကိုဆောင်တဲ့ပုဂ္ဂိုလ်ကိုဘဝကိုစံထားတာဖြစ်တယ်အဲ့တော့ကရုဏာတရားဟာနှိမ့်ကြတဲ့ပုဂ္ဂိုလ်ဒီပုံမှာထားနိုင်ကြောင်းညာလေးပဲအဲ့ဒီနှိမ့်ကြတဲ့ပုဂ္ဂိုလ်ကျူညီနေတဲ့ပုဂ္ဂိုလ်ဒီပင်လျင်ပုံတန်ပြောင်းပြီးမြင့်မားသွားတဲ့မိမိတို့ကိုယ်တိုင်ဘန္တာကိုဆိုတဲ့ဝိရိယတရားကိုမထားနိုင်ကြတဲ့ဣဒ္ဓမိဂရိယတရားကိုထားနိုင်ကြတဲ့ဖြစ်တော်ကြပြီဆိုတဲ့ပုဂ္ဂိုလ်ကြီးချင်းတော်မင်းတို့ဘုရားကြားဖို့ပြောပါလေဒီမှာဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာလည်းမိမိတို့ရဲ့ဒါသမီးကြီးမြင်မှလာတာဆိုတဲ့အခါကျရင်အင်မတန်တော့ဟန်ပါတယ်ဗျာဒီမှာတောင်ကြတယ်တွေ့တဲ့သွားပြီးဆိုမိမိတို့ကိုပြန်လဲပြီးတော့တုံ့ပြန်မှုဖြစ်တယ်မတုံ့ပြန်မှုဖြစ်တယ်ဟန်ပါလိုက်တာငါတော်လေးပြီးသွားပြီငါဒီနေ့ပြီးသွားပြီဟုတ်အဲ့ဒီလိုဖြစ်တဲ့မျိုးတွေနဲ့မိမိတို့မှာရှိတယ်မိမိတို့ပုဂ္ဂိုလ်တယောက်နဲ့တယောက်နဲ့စမ်းစမ်းတာတာနဲ့ညီညီညွတ်ညွတ်နဲ့သိချမ်းသာခြင်းကိုယ်ဤချမ်းသာခြင်းဆိုတဲ့ချမ်းသာခြင်းနဲ့ဒီထိုင်နိုင်မှုဆိုတာကစေတနာတရားလေးရှိပုံဆိုရင်ကရုဏာတရားကိုထားဖို့ဆိုရင်မုဒိတာတရားနဲ့သူတို့ရဲ့ဤဘွားအောင်မြင်မှုတွေကိုဝမ်းပန်းတတာနဲ့ဖြစ်တဲ့အချိန်မှာဝမ်းပန်းတတာဖြစ်တဲ့မုဒိတာတရားတွေပွားများဖို့ပြောပါရစေ။အဲ့လိုပွားများလိုက်လို့ဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေတတိတိချင်းချက်လာရမယ်။မိမိတို့ဟာသူတစ်ပါးရဲ့ကောင်းမှုကျောက်ဖြစ်ထွန်းလာတဲ့တို့တဲ့ကြောင်းလေးမှုတွေအပေါ်မှာဝန်တာနေတဲ့အဖြစ်တွေဖြစ်နေတဲ့အတွက်မိမိတို့ဒီကံတွေကအကျိုးပေးကြပြီဆိုတဲ့အခါမှာဝိရိယရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဣဒ္ဓမစ္စရိယတရားကြီးဖြစ်ပေါ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ယုံနံတန်တဲ့ဆင်မှာရှိနေတဲ့ဒီကံတွေကဘဝတစ်ခုမှာအကျိုးပေးကြပြီဆိုလို့ရှိရင်အချွေးရန်နေပါခြင်းဆိုတဲ့အကျိုးတရားကိုရရှိနိုင်ဆိုတဲ့ဒီဘဝရဲ့ဒီဘဝချမ်းသာမှုမှာအိဒံမိမိရဖြစ်တယ်ဆိုတာကမိမိရဲ့အကျိုးစီးပွားကိုဆက်သွင်းရလို့ရပုံစံလိုပြောနေတယ်နော်။ပြောနေလေဒါဆိုရင်အိဒံမိမိရတရားတွေမိမိကိုကောင်းပါလားနော်။မကောင်းဘူး။ဒီအိဒံမိမိရတရားတွေကမိမိတို့ဘဝရလာကလေးကယုံနဲ့တန်တဲ့အစင်မှာကပ်ပါလာတဲ့အတွက်ကြောင့်ကပ်ပါလာတာလည်းရှိကြပါသေးတော့။ဒါတွေကိုမိမိတို့ကကပ်ပါလာပြီလို့သိပြီးတော့မိမိတို့နဲ့အတူတူကရှိနေကြတဲ့နေရာတွေအလို့ရှိုးနေတဲ့နေရာတွေလို့သိပြီးတော့ဖြစ်ပေါ်ခွင့်ဆိုတာရှိနေတယ်လို့လည်းနားလည်ပြီးဖြစ်ပေါ်လာတဲ့အခါမှာအိဒါမိသရိယတရားတွေကငါ့ကိုဖယ်လေကြတယ်လို့သဘောပေါက်ဖို့လိုတယ်။အဲ့ဒီအိဒါမိသရိယတရားတွေကငါလို့စုတ်ကံပြီးတော့ဖြစ်သွားတယ်။ကြီးထွားလာပြီ။အိဒါမိသရိယတရားနဲ့တုတ်ပြန်ပြောဆိုမှုနည်းတွေဘောင်းဝင်းကြောင့်ခွင့်ပါဘုရားဓမ္မပြည့်နေတော့ဖြစ်ပါတယ်။ဒါဆိုရင်မိမိရဲ့အကျိုးစီးပွားကိုမိမိကရုပ်ရှော့အောင်မိမိရဲ့အကျိုးစီးပွားပြည့်စည်သွားအောင်လုပ်နိုင်တဲ့အတွက်ဒီဘဝရရှိခြင်းဆိုတဲ့အရာနဲ့အတူပါလာတဲ့ဒီဖြစ်နေတာတရားစိုးတွေရှင်ပြုမှုဆိုမိမိတို့ကခံရတဲ့အတွက်ကြောင့်မိမိတို့ဟာအနိတ္တာရမဲ့တဲ့ခန္ဓာကိုယ်တွေကအနိတ္တာရရှိတဲ့တရားတွေကိုထုတ်ယူမယ်ဆိုတဲ့အပြညာရှိခြင်းမှအပြညာမဲ့ခြင်းနဲ့ကြောင့်သွားပါလားသွားသွားတယ်ဒီဘဝရရှိတာဒီခန္ဓာကြီးရရှိတာဖြစ်တာလားရှိရနော်။ဟာမှမရှိဘူး။နေ့စဉ်နေ့စဉ်သာလို့ရတယ်။နေ့တိုင်းတန်ဆင်းရလို့ပြီးနေကြတယ်။မနေ့နေ့အရာသာမျိုးသွားမတတ်တဲ့နေကြီးကိုယ့်အကူပါနေလို့ရပါရဲ့နော်။ဘယ်လိုနေစဉ်လဲ။ဘယ်သူမှမနေဘူး။ရေမထိုးခတ်ထားရင်တော့ဖြစ်မှာ။ဒုက္ခတွေများလို့မယ်။ဟုတ်တယ်မလား။ဒါဆိုရင်အနှစ်သာရရှိတာ။ရေချိုးပေးခြင်းသွားတိုက်ပေးခြင်းမွေးနေတာရင်သုံးပေးခြင်းဆိုတာကမိမိတို့ခန္ဓာကိုယ်ကြီးကိုဒုက္ခခန္ဓာကိုယ်ကြီးမှမသိအောင်ဟန်ဆောင်ပေးနေရတယ်ဟုတ်ပြီလား။ဒါဆိုဒုက္ခမှမသိအောင်ဟန်ဆောင်ပေးတဲ့ပုဂ္ဂိုလ်ကြီးတိုင်းမှာမိမိတို့ပါလိမ့်လား။မပါအောင်ကြိုးစားနော်။ဒုက္ခကိုဒုက္ခမှန်သိအောင်ကြိုးစား။ဒါဆိုဘာဖြစ်ဆောင်လဲ။ဒါကရုပ်ရဲ့သင်္ချာမှု၊ရုပ်ရဲ့ညှောရှားပဲသင်္ချာမှု။နောက်တစ်ခုရုပ်ထက်ပိုပြီးတော့ညှောရှားပဲကောင်းတာကတော့အနန္တရားတွေ။ ဒီဉာဏ်တရားတွေကသိသိမြင့်နေတဲ့အတွက်မြတ်စွာဘုရားတဏှာမှာဟောထားတာ။ယုတ်တရားတွေရဲ့ဇေယျာဆက်စုပ်တဲ့သဘောတရားကသင်္ချာတဲ့အတွက်တော့သိနိုင်တယ်။ဒါပေမဲ့ဉာဏ်တရားတွေကအနတ္တမှလူညံ့ပြင်းမြင့်နေတဲ့အတွက်ကြောင့်တို့ရဲ့ဘာမှမသိနိုင်ကြဘူး။ဒါကြောင့်တို့တက္ကသိုလ်ကမိုက်နေတယ်လားကြောက်တယ်။ယုတ်ရောက်တယ်ကြောက်တယ်။ဉာဏ်ကြောင့်ဉာဏ်ကြီးယုတ်ကိုနှီးပြီးတော့ဉာဏ်တရားတွေကဖြစ်နေတော့ယုတ်နဲ့တော့အကင်းဘူးပေါ့။ဒါပေမဲ့ဒီဉာဏ်တရားတွေကြောင့်မိမိတို့အပေပုံသွားတာပေါ့။ဟုတ်တယ်နော်။ဒါပြန်ပြန်ကြည့်လိုက်။အိန္ဒမင်းတိယတရားတွေဖြစ်ထွန်းလာခြင်းကမိမိတို့ကနှိမ့်ဆက်ခံရတာမဟုတ်ဘူးလား။ဟုတ်တယ်။ဒါဆိုလို့ရှိရင်မိမိတို့ကဒီအိန္ဒမင်းတိယတရားတွေကိုလက်သင့်ခံလိုက်တယ်ဆိုတာကယောရှာဆက်စုပ်တို့တရားတွေကိုမိမိတို့ကပွေပိုက်လိုက်တာလည်းမတူဘူးလား။ပွေပိုက်ခြင်းပြေးကြတယ်။မပြေးကြပါနဲ့တော့နော်။မသိခင်ကလုခဲ့တာလည်းတော့ရှိပါသေးတယ်။တိလာပြီးတဲ့နောက်မှာအင်မတန်ယောရှာပဲကောင်းနေတယ်ဒီအကုသို့ဉာဏ်တရားတွေမိမိတို့ကတဇနဲ့တဇလေးတဲ့လေးသွားတဇနဲ့တဇကင်းတဲ့ကင်းသွားနောက်ဆုံးပိတ်မှာချုပ်ငင်းသွားအောင်ဇူတာပို့တာဆင့်ကျုပ်ခိုင်းချမ်းမိလို့ပြကြတယ်လောကကြီးမှာကုသိုလ်တရားတွေဂျိုးပွားဖို့အစားဒီယောရှာဆက်စုပ်ပဲကောင်းနေတဲ့အကုသို့ကိလေသာတွေကချုပ်နဲ့နေကြတဲ့အတွက်ကြောင့်ရရှိလာတဲ့ဘဝလေးဟာတန်ဖိုးမဲ့တဲ့ဘဝဖြစ်လို့ကြောင်းကြောင်းသွားတယ်တံပိုးရှိတဲ့ဘဝကိုပြည့်စုံကြိုးထောင်နိုင်ပါလေနဲ့ဒီတိရေသာတရားစိုးတွေရဲ့ခြေရင်မှုကြောင့်တံပိုးနဲ့တဲ့ဘဝကိုမိမိတို့ကူးပြောင်းသွားကြတဲ့အချိန်မျိုးကိုဖွင့်ပေးမယ်ဆိုရင်တော့မိမိတို့ဟာဒီလီမာပညာရှိဖြစ်ပြီးတော့ဒီမိုက်ကြီးချက်နော်ဟုတ်ပြီဒီလီမာပညာရှိဖြစ်အောင်ကြိုးစားကြမယ်ဒီကိစ္စကတော့ဒါနဲ့တော့တော့နော်ဒါဆိုရင်မေတ္တာကုဏဝိဒါဆိုတဲ့အပိုင်းကိုဆုံးကြောက်ပါမယ်မေတ္တာထားတော့ညာလေမေတ္တာတရားကိုညာမလဲပြုမှန်သွားပြီးတော့မိမိမေတ္တာထားတယ်နော်မေတ္တာထားလို့တစ်ဖက်သားမှာအောင်မြင်သွားပြီဆိုတဲ့အခါမှာမိမိရောက်သူဖြစ်ထွန်းသွားတယ်ဆိုတဲ့အဲ့အတွက်ကြောင့်ဝန္တာရမယ်အစမိမိအကျိုးဆောင်တဲ့အချိန်တုန်းကတော့ဒီပုဂ္ဂိုလ်ရဲ့အကျိုးကိုတကယ်ဆောင်ခြင်းနဲ့စိတ်ဓာတ်နဲ့လုပ်နေတယ်ဒါပေမဲ့တစ်ဖက်ကပုဂ္ဂိုလ်ကတကယ်ကြီးပွားသွားပြီဆိုတဲ့အခါမှာမိမိကျိုးဆောင်လို့ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ရဲ့ကြီးပွားမှုကိုတော့တဖက်တူကတကယ်လို့တင့်ကြံမှုမရှိဘူးကျေးဇူးတရားကိုနားမလည်တဲ့ဒုံမန်ကြီးတွေ့လာခဲ့ရင်မဖြစ်ပါလေ။မုဒိတာမပွားနိုင်ပါဘူး။ဒါဆိုရင်မိမိအကျိုးဆောင်တဲ့ပုဂ္ဂိုလ်တယောက်ပေါ်မှာတော့မိမိရဲ့စိတ်ကဖုတ်ပြန်မပြောင်းရတတ်ဘူးလား။ဒါဆိုလို့ရှိရင်ပြန်ကြည့်နေလိုက်။အင်မတန်ရောရှာဆက်စုပ်တွေကောင်းတဲ့ဉာဏ်တရားတွေကိုအမိလိုရရှိထားတာမဟုတ်ဘူးလား။အာမများပြန်လာပြီးတော့ပြီးတော့ပြိပိုက်ထားဖို့ကောင်းတယ်။အာမကောင်းတယ်။ပြတ်တော့အန္တလည်းဘုံကောင်းလား။ဟုတ်ပြီဒါဆိုလို့ရှိရင်မေတ္တာဆိုတဲ့တရားနာမှာကရုဏာတရားတွေပေါင်းကြနေတာမြင်တင်ပြပါမိမိရဲ့စိတ်လားမြင်သေးတယ်ဖြစ်ပေါ်လာပြီးဆိုမြင်သေးတယ်ဖြစ်နေပြီဆိုတာသိပြီးပါမုဒိတာပွားမယ်ညမှာဣဒ္ဓမေတ္တိယတရားတွေဝင်လာပြီးဆိုရင်လည်းငါတို့ရဲ့စိတ်ဒီမှာမြင်သေးတယ်ဆုံးသင်ကြီးပြင်းနေပါပေါ့လားဒီမြင်သေးတယ်ကိုမိမိတို့ကပယ်ရှင်းဖြစ်ဖို့ကြိုးစားရမှာပယ်ရှင်းမှုဆိုလို့ရှိရင်မိမိတို့ရဲ့အကုသို့ခံနေတာတူပွားတော်ပြီးတော့မကောင်းတဲ့အကျိုးတွေကိုပြီးကြမှာဖြစ်ပါတယ်နော်ဒီလိုဒီဒါလည်းထားနေပါပြီ။ဒီလိုနဲ့လည်းပေါင်းနေပါပြီ။မြို့ကြီးဓာရီလည်းပေါင်းနေပြီ။မိမိအကျိုးဆောင်လို့တဲ့အတွက်အကျိုးဆောင်ပြီးတော့လုပ်နေတဲ့လုပ်ငန်းရပ်တွေပုဂ္ဂိုလ်တူမိမိကအကျိုးဆောင်နေတယ်။ဖွဲ့စည်းတစ်ခုခုမှာမိမိကအကျိုးဆောင်နေတယ်။ဒီဖွဲ့စည်းအောင်မြင်နေတဲ့အချိန်မှာမိမိကအမတန်မှဝမ်းသာနေတယ်။မြို့ကြီးဓာရီပေါင်းနေတယ်။ဒီပုဂ္ဂိုလ်ဒီဖွဲ့စည်းတွေကရင်ချင်းနဲ့မပြေပါသေးဘူးသူတို့မှာအာနိသက်တွေရှိနေကရုဏာတွေတော့ရှိနေတယ်ဒီပုဂ္ဂိုလ်တွေရဲ့တိုးတက်အောင်မြင်မှုတွေကသေယုတ်ပြစည်းသွားတာဆိုရင်ဝမ်းနည်းမှုဖြစ်ကြဘူးနော်ဖြစ်ကြပြီအဲ့လိုဝမ်းနည်းမှုတွေဖြစ်နေတယ်ဆိုရင်တော့မိမိတို့ရဲ့စိတ်ကြီးကရင်းကျက်လာကြမှာမဟုတ်ဘူးဒေတာမြတ်စွာဘုရားတို့ဖြစ်ဖြစ်ရှိနေတယ်ရတာကြပါဒါပေမဲ့ဥပိ္ပခာလေးနဲ့ဆံဆံထားတာကဖြစ်နိုင်တယ်မြတ်စွာဘုရားဘုရားကမချမ်းရံထားဘူးဆိုလို့ရှိရင်မိမိတို့ရဲ့မြတ်တာဟာဒီကြောင်ကြောင်မြတ်တာမျိုးဖြစ်သွားဖြစ်တယ်။ဘုရားဆိုတာကကောင်းဆုံးတဲ့အတိုင်းကိုစံပြန့်ခံနေတဲ့သဘောပါပဲ။ဘင်းမြတ်တာထားလိုက်တယ်။တပည့်တွေကမိမိကိုနားလည်တယ်ဖြစ်စီနားမလည်ဘူးဖြစ်စီတွန့်ပြန်နေဖြစ်စီမတွန့်ပြန်နေဖြစ်စီနားလည်ခြင်းကိုကောင်းခြင်းကိုခေါ်တယ်။နားမလည်ခြင်းကိုတော့မကောင်းခြင်းကိုခေါ်တယ်။တွန့်ပြန်ခြင်းကိုတော့ကောင်းခြင်းကိုခေါ်တယ်။မတွန့်ပြန်ခြင်းကိုတော့မကောင်းခြင်းကိုခေါ်တယ်။ဒါရီဟာလောကဓာတ်တရားတွေဘဂလူသားတွေအားလုံးဟာဖြစ်ဒီသားတွေသုံးတဲ့မှုကိုခံရရတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့် ဒီတော့ဒါတွေပုဂ္ဂိုလ်ရဲ့ကျေးဇူးတရားတွေကိုနားလည်ပြန်မလည်နားလည်ဆက်ဒီဘဆိုတဲ့ပုဂ္ဂိုလ်တွေကမေတ္တာကုဏ္ဏမုဒိတာတွေလုံသာကြီးမားကြတာလည်းပဲဒီဘတွေရဲ့မေတ္တာကျေးဇူးတရားတွေကိုတကယ်နားလည်ပြီးပြုကျင်တဲ့ပုဂ္ဂိုလ်တွေကလောကမှာသိမရှိဘူးနော်သိချာရင်အဲ့ဒီလိုပဲမိမိတို့ကအကျိုးဆောင်နေတဲ့နေရာမှာရှိနေတဲ့မေတ္တာကိုရှေ့ရှုပြီးလက်ခံထားပြီးအကျိုးဆောင်နေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ဆိုရင်မိမိတို့မှာဥပိ္ပခာတရားကိုချမ်းမြေထားဖို့ပြောတယ်မိမိတို့ကလည်းဥပိ္ပခာတရားကိုချမ်းမြေမထားဘူးဆိုလို့ရှိရင်ကောင်းဆိုးနေတဲ့လောကဓာတ်ဆိုတဲ့လောကဓာတ်တရားတွေကိုရင်ဆိုင်လာရပြီဆိုတဲ့အခါမှာမိမိတို့မှာခန္ဓာရင်ရှိကြမှာမဟုတ်ဘူး။အဲဒီအခါမှာမိမိတို့ရဲ့မေတ္တာတရားတွေကပုံစံပြောင်းပြီးတော့ကုသိုလ်တရားဘက်ကလည်းအကုသိုလ်တရားဘက်ကပြောင်းပြီးတော့ဖြစ်ခြင်းပြုခြင်းသွားကြမှာဖြစ်တယ်နော်။ညီမတွေကလည်းပဲမိမိတို့ရဲ့သားသမီးတွေဟာမိမိတို့ကျေးဇူးဆောက်ရှောက်မှုကြီးနေလာကြတယ်။ဇွန်နိုင်တော်လေးပေါ့နော်။သူတို့ဘက်ကကျေးဇူးတရားလေးများနားမလဲ။ကြောက်ရွံ့မှုမရှိခဲ့ကြဘူးဆိုရင်တော့တော်ဝါဒီဟာကံတာရင်ကိုပဲဥစ္စာရှိကြတာပဲဆိုပြီးတော့ဥပိ္ပခာဖန်တဲ့တဲ့အချိန်မှာဥပိ္ပခာတရားကိုထားပြီးတော့မိမိတို့ရဲ့ကုသိုလ်စိတ်ကလေးတွေမရုပ်ရှော့သွားအောင်ထိန်းသိမ်းပေးတော့မိမိတို့ဇုံဆောင်နေတဲ့ပုဂ္ဂိုလ်များကလည်းပုဂ္ဂိုလ်တယောက်ကိုဇုံဆောင်လိုက်ပြီးဆိုတဲ့အခါမှာသူ့ဘက်ကတုံ့ပြန်မှုတွေတကယ်လို့များမရခဲ့ဘူးဆိုတဲ့အခါကျတော့ဒါမှမဟုတ်ဘူးဥပိ္ပခာကထားနေတာဥပိ္ပခာဆိုတဲ့သဘောကဘလုံးကြီးရင်းတည်ရှိနေတဲ့သဘောမျိုးကိုတော့ပြောပါမယ်နော်။ပုဂ္ဂိုလ်တယောက်ကကိုယ်ကအကျိုးဆောင်တယ်။ဒီပုဂ္ဂိုလ်ကမိမိအကျိုးဆောင်မှုကိုလက်မခံနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်ဥပိ္ပခာပြုပြီးကိုယ်လောက်ပြာရှိတာမျိုးဖြစ်ပါလိမ့်ပြီးရှောက်ပြီးလုပ်နေတယ်။အချိန်တန်ပြီးတစ်ချိန်မှပြန်လဲတွေ့ဆင်ကြတယ်။ဒီပုဂ္ဂိုလ်မိမိအကျိုးဆောင်တဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့အတိုင်းအတာရှိနေပြီလားပြန်လဲသိတော့ဖို့တော့လေ။အဲ့ဒီသင်္ကေတတကယ်လို့ကျိုးဆောင်ရင်းရောက်အောင်မယ်ဆိုရင်ပြန်နေပြီးတော့စောင်းနိုင်တဲ့မေတ္တာမျိုးတွေတော့အကျဉ်းမေတ္တာလို့ခေါ်ပါတယ်။ဒီပုဂ္ဂိုလ်ကမိမိရဲ့ကျိုးဆောင်မှုကိုလက်မခံတဲ့အကြောင်းမို့မိမိကငုံပြီးသွားပြီးနောက်တစ်ခါဘယ်တော့မှကျိုးမဆောင်တော့ဘူးဆိုလို့ရှိရင်အဲ့ဒီမေတ္တာဟာလည်းအကျောင်းဆောင်မေတ္တာလေး။ဒါဖြစ်နေတဲ့မေတ္တာမျိုးတွေတော့နော်။ဥပိ္ပခာမပါတဲ့မေတ္တာဖြစ်တဲ့အတွက်အတုံးနဲ့ကိုလိုလားနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ရောဂါနဲ့ဒီရင်တိုက်ခိုက်နေတဲ့ခံနိုင်တဲ့မေတ္တာမျိုးတွေဟုတ်ပါဘူး။မိမိရဲ့ကုသိုလ်တရားတွေစတဲ့သဘောတိုးပါပြီးလာဖို့ရတယ်ပဲ။သူချစ်နိုင်တဲ့မေတ္တာမျိုးသာဖြစ်တဲ့အတွက်အဲ့လိုမေတ္တာမျိုးတွေလောကမှာမျိုးခံဖို့လိုတာ။ဒီပါဖြစ်တဲ့ပုဂ္ဂိုလ်ကြီးသာသမီတို့နဲ့ပတ်သက်ပြီးတော့လမ်းစာခံစားကြပါလား။အဲ့တော့ခံစားရတဲ့ဆရာကလည်းဒီမှာတဲ့မေတ္တာမရာကမြင်ကြတဲ့အတွက်ကြောင့်ပဲ။မိမိတို့ဘက်ကလည်းမေတ္တာထားတဲ့နာမည်ကြီးထားတာ၊ခရီးလာထားတဲ့အရာလေးကြီးထားတာ။ဘုရားတော်ဘွားတဲ့အရာလေးကြီးပေါ်ပြီးတော့ဥပိ္ပခာပြုခြင်းရဲ့အခါကျရင်ပြုပြီးတော့တကယ်လို့မိမိတို့ဘက်ကဘလောက်ထိဥပိ္ပခာပြုရမလဲမိမိတို့ဒီဘဝရရှိခြင်းဟာသာသမီတွေကိုပြုစုပျိုးထောင်ဖို့ရရှိရာလေးပုံစံတွေကိုဖြစ်နေကြတယ်မိဘတွေကိုကြည့်လိုက်တဲ့အခါမှာမိမိတို့အသက်ရည်ကြီးလာကြတယ်တဲ့လုံးသူတို့အတွက်ကိုတောက်လျှောက်ပြီးလာခဲ့ကြပြီသူတို့အတွက်ကိုပြုခဲ့ကြပြီမိမိအတွက်လုပ်ခဲ့တာတစ်ခုမှမပါဘူးဒါကြောင့်မို့အဲ့ဒီအချိန်မှာမိမိတို့ကသူတို့ကောင်းကြည့်ဖြစ်စေမကောင်းကြည့်ဖြစ်စေဘာလို့ရမလဲသူတို့နဲ့တသက်ရည်တောင်းကြမှုမပြုတော့ဘူးဥပိ္ပခာတရားကိုလက်ခံထားပြီးတော့ဒုက္ခခတ်သိမ်းခြင်းချင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဟူမန်ပကန်းကိုကုမြောက်ရရှိပြေနိုင်တဲ့သီလသမာဓိပညာသိက္ခာကျောင်းရဲ့အသင့်ချင်စုလို့အထုပ်လို့ရတဲ့ဥပိ္ပခာပြုသိမ်းရေနော်ကျူကြပါပြီးတော့ဥပိ္ပခာကိုတိုက်တွန်းတယ်နော်ဒါမှမိမာတွေပါလိမ့်မယ်အချိန်နဲ့အခါနဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်နေမိမိအကျိုးတူပါအကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလိမ့်မယ်အတဲ့လုံးဒီသာသမီတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ကရေဝင်ခြင်းရောက်သွားမယ်ဆိုရင်မိမိတို့ဟာမိမိတို့ရဲ့အကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလို့ပြောရအောင်ဖြစ်တယ်။သာသမီတို့ရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ရဲ့အကျိုးတွေကဘာမှမလုပ်နိုင်ဘူး။ဘဝနေဝင်ခြင်းကိုမိမိတို့ရောက်သွမ်းကြတာဆိုရင်ဘဝရရှိခြင်းရဲ့အနှစ်သာရကိုအရယူနိုင်လိုက်တဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်တယ်လေ။ဘဝရရှိခြင်းရဲ့အနှစ်သာရကိုလက်တွေ့စက်ပြနာနာအသုံးချနိုင်လိုက်တဲ့ပုဂ္ဂိုလ်တွေဟုတ်ဘူးလို့ပြောရအောင်ဖြစ်တယ်။ဒါကြောင့်မို့မိဘတွေကသာသမီတွေရဲ့အကျိုးကိုဆောင်နေကြတယ်လို့လူကြီးတွေကလည်းလူငယ်တွေရဲ့အကျိုးကိုဆောင်နေကြတယ်ဗျသူတို့ဘာရဲ့အကျိုးကိုဆောင်နေတဲ့စိတ်ဓာတ်တစ်ခုတွင်နေမိမိတို့ဘဝကိုတကယ်အကျိုးရှိအောင်လုပ်လို့သင်ပြခြင်းတွေမရဘူးသူတို့ဘာအကျိုးကိုလဲဆောင်နေမိမိအကျိုးကိုလဲဆောင်နေသမလမ်းကြောင်းမှာရှောက်နေတဲ့ပုဂ္ဂိုလ်တွေကတော့သူတို့ဘာအကျိုးကိုဆောင်နေတယ်ဆိုရင်လည်းမိမိအကျိုးကတော့ဆောင်ပြီးသားဖြစ်သွားတာဒါမဲ့လောကမှာရှိနေတဲ့အကျိုးဆောင်မှုတွေကတော့ ကံတေမလောဘဒေါသမောဟတွေကိုစံပိုးပေးနေတဲ့အကျိုးဆောင်မှုတွေဖြစ်နေတဲ့အတွက်ကြောင့်မိမိရဲ့အကျိုးတွေကတစ်ခါတည်းဆုပ်ယူကန့်သတ်တဲ့သဘောရှိတယ်ဆို။ဒါကြောင့်မို့လောကမှာမြတ်တန်တရားဆိုတဲ့အရာဟာအကျိုးကိုလိုလားခြင်းဖြစ်တဲ့အတွက်ကြောင့်အကျိုးဆောင်ခြင်းဆိုတဲ့အပိုင်းမှာလည်းပဲမိမိအကျိုးသူတစ်ပါးအကျိုးကိုပြည့်စုံနိုင်တဲ့အကျိုးဆောင်မှုမျိုးဖြစ်ဖို့ဆိုလိုပါလေ။ဒီလိုပါရဲ့အကျိုးကိုတကယ်ဆောင်နိုင်တဲ့ပုဂ္ဂိုလ်တကယ်သာမှန်ပါလိမ့်။မိမိရဲ့အကျိုးဆောင်မှုဟာတပါးတည်းပြည့်စုံပြီးသားဖြစ်သွားတယ်။ဒီလိုပါရဲ့အကျိုးကိုမဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့အကျိုးမဲ့ကိုလည်းတပါးတည်းဆောင်ပြီးသားဖြစ်သွားတဲ့အတွက်ကြောင့်မိမိရဲ့အကျိုးဆောင်မှုဒီလိုပါရဲ့အကျိုးဆောင်မှုပြည့်ပြည့်စုံခြင်းဆိုတာကတကယ်ကိုဆောင်တတ်တဲ့အကျိုးဆောင်နိုင်တဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တရားဖြစ်ဖို့လိုတယ်။အဲဒီအကျိုးဆောင်နိုင်ဖို့ဆိုတာကမေတ္တာနဲ့ဆင်ခြင်ထားဖို့လိုတဲ့အခါမှာဆင်ခြင်ဖို့လိုတယ်။ကရုဏာနဲ့ဆင်ခြင်ဖို့လိုတဲ့အခါမှာလည်းဆင်ခြင်ဖို့လိုတယ်။ဝိဒိတာဥပိ္ပခာတရားတွေနဲ့ဆင်ခြင်ဖို့လိုတဲ့အခါလည်းဆင်ခြင်ဖို့လိုတယ်။အဲဒီလိုဓမ္မစုတရား၄ပါးလက်ခံထားပြီးတော့ဒီဓမ္မစုတရား၄ပါးကိုအညီအညွတ်ထားပြီးတော့အကျိုးဆောင်သွားမယ်ဆိုရင်အကျိုးဆောင်ခြင်းဒီဟူသောအကြောင်းကြောင့်ဥပိ္ပခာမထတတ်တဲ့အတွက်ဝန်နေစီကိုရတဲ့အရာတွေဟာဥပိ္ပခာတရားထားနိုင်တဲ့အတွက်ကြောင့်ကိုဝန်နေခြင်းတွေအများကြီးဖြစ်နေတာကြောင့်ဖြစ်တယ်။ဇီဝလာတဲ့အခါမှာဝိသံသိကိယတရားတွေဝင်နေအစားဘုရားတရားကိုပွားများလိုက်တဲ့အတွက်ကြောင့်မိမိတို့ဟာကုသိုလ်တရားတွေအကျိုးဆောင်နိုင်တဲ့ရည်ချင်းတွေပြည့်စုံလာလိမ့်မယ်။ဘယ်လိုရည်ချင်းတွေလဲမိမိတို့ကအကျိုးကိုဆောင်နိုင်တဲ့ရည်ချင်းတွေဖြစ်လာလိမ့်မယ်။ဒီဝန်နေကြသွားပြီးဝန်နေခြင်းဖြစ်နေတဲ့အစားဒီဘုံမှာကရုဏာတရားတွေပေါင်းများလိုက်တယ်မိမိမှာလည်းကုသိုလ်တရားတွေတွေ့ပါမယ်အဖြစ်တူမှာလည်းကုသိုလ်တရားတွေတွေ့ပါလာတယ်ဒါကြောင့်မို့မေတ္တာဆိုတဲ့တရားကိုမိဘတွေလည်းတဲ့ကိလေသာသင်္ချာရှိနေတဲ့အတွက်ကြောင့်ဓမ္မကြီးနဲ့တူတဲ့ပုဂ္ဂိုလ်တွေလို့မြတ်စွာဘုရားရှင်ကပြောဆိုလာလည်းပဲမိမိတို့ဟာကိလေသာရဲ့သုံးနှဲ့မှုကိုခံရတဲ့အခါမှာမိမိတို့နေတဲ့မေတ္တာတရားတွေကုဏတရားတွေမုဒိတာတရားတွေဥပိ္ပခာတရားတွေကိုပုံစံမှာမထားနိုင်တဲ့အတွက်ကြောင့်သာသမီကြီးရဲ့အကျိုးရှိစေရေးကိုဆောင်ရွက်ကနေအကျိုးမြင့်ချင်သွားနိုင်တဲ့အကြောင်းကြီးတွေရှိနေကြလို့ပဲလူကြီးဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းဒါတို့သူတို့ရဲ့အကျိုးကိုဆောင်နေပါတယ်သူတို့ဘုံမှာကုဏထားနေပါတယ်မုဒိတာပွားနေပါတယ်ဥပိ္ပခာထားနေပါတယ်လို့ပြောတော်ညာနေတယ်ကိလေသာတရားတွေကထိုးနေတဲ့အတွက်ထိုးနေတဲ့ဇံတဲ့ကိုခံရတဲ့အခါမှာဒါမျိုးဆိုတရား၄ပါးကိုလက်ခံထားပြီးတော့ပုံစံမှန်မပြုတ်နိုင်ကြတဲ့အတွက်ကြောင့်မို့မိမိတို့ဘာလေးပဲပုံစံပြောင်းပြီးတော့ပြုတ်ဖြစ်တဲ့အရာလေးတွေဟာဖြစ်ပေါ်လာကြတဲ့အတွက်ကြောင့်မေတ္တာတရားကိုတကယ်ပုံစံမှန်နဲ့အများအကျိုးမိမိအကျိုးကိုဆောင်နိုင်ရတဲ့အတွက်ဒါမျိုးဆိုတရား၄ပါးလက်ခံထားပြီးတော့မိမိတို့ရဲ့အကျိုးအများရဲ့အကျိုးသာသမီတို့ရဲ့အကျိုးမိဘတွေရဲ့အကျိုးမိဘတွေကသားသမီးတွေရဲ့အကျိုးလူကြီးတွေကငယ်ငယ်တွေရဲ့အကျိုးငယ်ငယ်တွေကလည်းလူကြီးတွေရဲ့အကျိုးသားသမီးတွေကလည်းမိဘတွေရဲ့အကျိုးအပြန်အလှန်ပေါ့ဒီမဆိုတရား၄ပါးလက်ခံထားပြီးတော့ဆက်ဆောင်နေကြပါပြီဒီကိစ္စတိုင်းဒီမှာပဲတရားနည်းကမ်းချုပ်ချာပြော